to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2020ပြည့်နှစ် January လ23ရက်ကြာသပတေးနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ Line 2 meter 1925 32, Line meter 1961 kHz 1595တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်အောင်လင်ဦးပါဒီညနားဆီရမယ့်သတင်းတွေမှာတော့ရိုဟင်ဂျာတွေပေါ်လူမျိုးတုံးတစ်ဖက်မှုလိုရက်တွေကိုဟန်တားနိုင်အောင်မြန်မာစစ်ရဲကဆောင်ရွက်သွားဖို့အပြည်ပြည်ဆိုင်ရာတရားရုံး ICJ ကဒီနေ့ပဲဆုံးဖြတ်လိုက်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုရာထူးကဖယ်ရှားနိုင်ရေးတရားစွဲထားတဲ့ထက်ပေါ်မှာထက်လွတ်တော်ကကြားနာစစ်ဆေးတဲ့နေရာမှာတရားလူဒီမိုကရက်လွတ်တော်ကိုယ်စားလှယ်ဒီနေ့ဆက်လက်ရှောင်လဲမှာဖြစ်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုတော့မဆုမြတ်မွန်နဲ့အတူကြီးညာပေးမှာပါ
အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမှာဒီကနေ့နိုင်ငံတကာတရားရုံး ICJ မှာကြားဖြတ်ဆုံးဖြတ်ချက်ဖတ်ကြားခဲ့တာနဲ့ပတ်သက်လို့ဂမ်ဘီယာနိုင်ငံရဲ့အကြံပေးဒေါက်တာဝက်ကဦးရင်ကိုဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုပြောပါတယ်
။အဲ့ဒါမြန်မာဆိုရဖက်ကလိုက်နာမယ်ဆိုရင်ပေါ့လေ။ရခိုင်ပြည်မှာငြိမ်းချမ်းမှုပိုလာပါမယ်။
ဒီဆက်သွယ်မေးမြန်းချက်နဲ့တူ ICJ တရားရုံးမှာတရားစွဲခံရတာကိုတမ်ဘရော့ဘက်ကဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲအကြောင်းနဲ့မြန်မာပြည်တွင်းကလူခွင့်ရေးလှုပ်ရှားသူတွေနိုင်ငံရေးလေလာသူတွေလွှတ်တော်ကိုယ်စားလှယ်တွေရဲ့တုံ့ပြန်ချက်တွေကိုလည်းဆက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးကြပါမယ်ရှင
်။ရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုလိုရက်တွေကိုဟန်တားနိုင်အောင်မြန်မာစစ်ရဲကဆောင်ရွက်သွားဖို့အပြည်ပြည်ဆိုင်ရာတရားရုံး ICJ ကဒီနေ့ပဲဆုံးဖြတ်လိုက်ပါတယ
် The Republic of the Union of Myanmar shall in accordance with its obligations under the Convention on the Prevention and Punishment of the Crime of Genocide
ရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုလိုရက်တွေကိုတားဆီးနိုင်မှုမြန်မာနိုင်ငံကလိုက်နာဆောင်ရွက်မယ့်အချက်လေးချက်ကိုတရားသူကြီးတွေအားလုံးသဘောတူဆုံးဖြတ်ခဲ့တဲ့အကြောင်းနယ်သာလန်နိုင်ငံသဟိတ်မြို့က ICJ တရားရုံးမှာတရားသူကြီးအက်တာကာဝီအာခမက်ယူဆပ်ကကြေညာလိုက်တာပါလိုက်နာဆောင်ရွက်မယ့်အချက်တွေအဖြစ်နံပါတ်1လူမျိုးတုံးတပ်ဖြတ်မှုမြောက်တဲ့လိုရက်တွေမဖြစ်အောင်အကာအကွယ်ပေးဖို့နံပါတ်2မြန်မာစစ်တပ်ပါဝင်လက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့လူမျိုးတုံးတပ်ဖြတ်မှုမြောက်တဲ့လိုရက်တွေကိုမကျူးလွန်မှုနဲ့ကျူးလွန်အောင်လှုံ့ဆော်တာတွေမဖြစ်အောင်ထိန်းချုပ်ဖို့နံပါတ်3ကတော့ကျူးလွန်တဲ့တက်တေထောက်ထားတွေကိုမဖျက်ဆီးဖို့မပြောက်ပြအောင်ထိန်းသိမ်းဖို့နဲ့နံပါတ်4အချက်အနေနဲ့လူမျိုးတုံးတက်ပြတ်မှုတားဆီးရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်မှုရှိမရှိစုံစမ်းစစ်ဆေးနေစေကာလမှာမြန်မာနိုင်ငံဘက်ကဆောင်ရွက်နေရတဲ့ကိုလေးလအတွင်းပထမတစ်ချိန်စီရင်ခန်းစာတင်သွင်းဖို့နဲ့နောက်ပိုင်းမှာတော့6လတစ်ချိန်တင်ပြသွားဖို့ ICJ တရားသူကြီးတွေကစုံဖြတ်ခဲ့တာဖြစ်ပါတယ်2019ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကို ARS ရိုဟင်ဂျာဆွေးနွေးအဖွဲ့စီးနင်းတက်ခိုက်တာကိုစစ်တပ်ကတုံ့ပြန်မှာရိုဟင်ဂျာမွတ်စင်အများပြားသိဆုံးပြီးအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုက်နေချီထွက်ပြေးရတဲ့ဒီဖြစ်ရာကမြန်မာနိုင်ငံလည်းလက်မှတ်ရေးထိုးထားတဲ့လူမျိုးတုံးတပ်ဖြတ်မှုဆိုင်ရာသဘောတူညီချက်ကိုချိုးဖောက်မှုနဲ့မြန်မာနိုင်ငံပေါ်အစ္စလာမ်ပူးပေါင်းဆောင်ရည်အဖွဲ့ OIC ရဲ့ကိုယ်စားဂမ်ဘီယာနိုင်ငံက ICJ မှာတရားစွဲခဲ့တာပါရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုဒီဝင်လက်ခံမထားတဲ့မြန်မာနိုင်ငံကတော့လူမျိုးတုံးတပ်ဖြတ်မှုဆိုတဲ့ဆွဆွဲချက်ကိုငြင်းဆန်ထားပေမဲ့ရခိုင်ပြည်နယ်မှာလူမျိုးရေးတပ်ဖွဲ့တွေရဲ့စစ်ရာဇဝမှုမြောက်တဲ့လုပ်ရက်တွေရှိခဲ့တဲ့အကြောင်းအစိုးရကဖွဲ့စည်းပေးထားတဲ့စုံစမ်းရေးကော်မရှင်အစီရင်ခံစာမကြာသေးခင်တုန်းကထုတ်ပြန်ရမှာဖော်ပြထားပါတယ်
မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတပ်ဖြတ်မှုလုပ်ရက်တွေဆက်ပြီးမဖြစ်အောင်တားဆီးရေးကြားဖြတ်ဆောင်ရွက်ချက်တွေကို ICJ တရားရုံးကဆုံးဖြတ်ခဲ့တဲ့အပေါ်တရားစွဲတဲ့ဂမ်ဘီယာနိုင်ငံကကြိုဆိုလိုက်ပါတယ်တရားရုံးဆုံးဖြတ်ချက်အပြီးဂမ်ဘီယာတရားရုံးဝန်ကြီးအဘော်ဘာကာတန်ဘာဒူကအခုလိုတုံ့ပြန်ပြောကြားခဲ့တာပါ
All 17 judges from the different parts of the world representing different cultures and values have all agreed that
ကဘာကြီးမှာလူမျိုးတုံးတပ်ဖြတ်မှုကိုလက်ခံခွင့်လွှတ်လို့မရဘူးရိုဟင်ဂျာတွေကိုအတိအမှတ်ပြုလူမျိုးစုအဖြစ်အကာအကွယ်ပေးရမယ်လို့တရားသူကြီး18ယောက်လုံးကတညီတညွတ်ထဲဆုံးဖြတ်ခဲ့တာကိုကြိုဆိုကြောင်းဂမ်ဘီယာတရားရေးဝန်ကြီးပြောကြားသွားတာပါဒါဟာနိုင်ငံတကာဥပဒေနိုင်ငံတကာတရားစီရင်ရေးရဲ့အောင်မြင်မှုဖြစ်ပြီးနောက်လှမ်းမဲ့ခြေလှမ်းတွေကပထမခြေလှမ်းဖြစ်တယ်လို့လည်းပြောပါတယ်လူမျိုးတုံးတပ်ဖြတ်တယ်လို့ဆုံးဖြတ်တဲ့အဆင့်မဟုတ်သေးပဲကြားဖြတ်လိုက်နာဆောင်ရွက်ရမယ့်အဆင့်သာဖြစ်တာမို့ရှေ့ဆက်လုပ်ရရရှိသေးတယ်လို့လည်းဂမ်ဘီယာတရားရေးဝန်ကြီးကပြောကြားသွားပါတယ် EU ဥရောပသမဂ္ဂကလည်း ICJ တရားရုံးရဲ့ဆုံးဖြတ်ချက်တွေကိုမှတ်တမ်းတင်ထားတယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကိုပေးပို့မဲ့ ICJ တရားရုံးရဲ့ဆုံးဖြတ်ချက်တွေကိုမြန်မာနိုင်ငံကအပြည့်အဝလိုက်နာဆောင်ရွက်ရမယ်။နိုင်ငံကဥပဒေအရလိုက်နာဆောင်ရွက်ဖို့လိုအပ်တယ်လို့ EU ကပြောပါတယ်။ဆွဆွဲထားတဲ့ကျူးလွန်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာရာဇဝတ်ခုံရုံး ICC မှာတရားလိုရှေ့နေတွေစုံစမ်းနေတဲ့ကိစ္စကိုလည်း EU ကအနီးကပ်စောင့်ကြည့်သွားမယ်လို့ EU ရဲ့ကြေညာချက်မှာဖော်ပြပါရယ်။ကြားဖြတ်လိုက်နာဆောင်ရွက်ရမယ့်အချက်၄ချက်ကို ICC တရားရုံးကဒီကနေ့ဆုံးဖြတ်ချက်ချလိုက်တဲ့အပေါ်လူ့အခွင့်အရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ ABHR ကလည်းကြိုဆိုလိုက်ပါရယ်။မြန်မာနိုင်ငံအပေါ်ကဘာတဝါစောင့်ကြည့်နေတယ်ဆိုတာကို ICJ တရားရုံးဆုံးဖြတ်ချက်ကရှင်းရှင်းပြသလိုက်တာဖြစ်ပြီးတော့ရိုဟင်ဂျာတွေရဲ့အခွင့်အရေးကန့်သက်ထိန်းချုပ်ထားတဲ့လုပ်ရက်တွေကိုပြစ်ဒဏ်မခံရဘဲတရားလက်လွတ်ဆက်လုပ်နေလို့မရတော့ဘူးဆိုတာပြသလိုက်တာဖြစ်တယ်လို့အာဆီယံပါလီမန်အမတ်များအဖွဲ့ ABHR ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကြားဖြတ်လိုက်နာဆောင်ရွက်ရမယ့်အချက်တွေကို ICJ ကချမှတ်လိုက်တာဟာကမ္ဘာမှာအဖိနှိတ်ခံရဆုံးလူမျိုးတစ်ခုအပေါ်နောက်ထပ်ဆိုးဝါးတဲ့ဆောင်ရွက်ချက်တွေမလုပ်နိုင်အောင်တားဆီးလိုက်တဲ့တမိုင်းဝင်ခြေလှမ်းဖြစ်တယ်လို့ Human Rights Watch လူ့အခွင့်အရေးအဖွဲ့ကလည်းတုံ့ပြန်ပါတယ်။တရားရုံးဆုံးဖြတ်ချက်တွေကိုမြန်မာနိုင်ငံကအသေးအချာလိုက်နာအောင်တက်ဆိုင်တဲ့နိုင်ငံတွေလူ့အခွင့်အရေးအဖွဲ့တွေကတွန်းအားပေးပါလို့လည်း HRW ရဲ့နိုင်ငံတကာတရားမျှတရေးဆိုင်ရာ12 Director Parin Pratsing ကထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်။ICJ တရားရုံးရဲ့ဆုံးဖြတ်ချက်ဟာတောင်ဆန်းစုကြည်နဲ့သူရဲ့ရိုဟင်ဂျာစန့်ကျင်ရေးမူဝါဒတွေအတွက်အကြီးအကျယ်ထိုးနှက်ချက်ဖြစ်တယ်လို့ Burma Campaign UK အမှုဆောင်ဒါရိုက်တာ Anna Roberts ကလည်းကြေညာချက်ထဲမှာတုံ့ပြန်ပါတယ်။တရားရုံးဆုံးဖြတ်ချက်တွေကိုလိုက်နာအောင်တောင်ဆန်းစုကြည်နဲ့စစ်တပ်အပေါ်ဖိအားပေးတဲ့ဘက်ကိုဦးစားပေးလို့ရမယ်လို့လည်း Burma Campaign UK အဖွဲ့ရကြေညာချက်ထဲမှာဖော်ပြထားပါတယ်။ရိုဟင်ဂျာဆိုတာကိုလက်မခံတဲ့မြန်မာအစိုးရဘက်ကတော့တုံ့ပြန်မှုတစုံတရာအခုချိန်ထိမသိရသေးပါဘူးရှင
်။ ရိုဟင်ဂျာအရေးရရှိဖြစ်ရှင်းနိုင်မဲ့နိုင်ငံတကာအရေးပေါ်ခုံရုံးဖွဲ့ဖို့လိုအပ်တဲ့အကြောင်းမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂထူးခိုးဆဲကတိုက်တွန်းပြောဆိုလိုက်ပါတယ
် I have been stressing setting up an international ad hoc tribunal
ကုလသမဂ္ဂပြည်ညရဲ့လုံခြုံရေးကောင်စီကလိုက်နာဆောင်ရွက်ရမယ့်တာဝန်တွေကိုပြက်ကွက်နေတဲ့အတွက်တခြားနည်းလမ်းနဲ့ဆောင်ရွက်ဖို့လိုအပ်တဲ့အကြောင်းနဲ့ဒီအတွက်လည်းမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့အာရုံစိုက်ဆောင်ရွက်မယ်နိုင်ငံတကာအရေးပေါ်ခုံရုံးဖွဲ့ကိုသူ့အနေနဲ့အလေးထားတိုက်တွန်းနေရတာဖြစ်တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံတက္ကသိုလ်တော်ကသတင်းစာရှင်းလင်းပွဲမှာလူ့ခွင့်ရေးထုတ်ကိုယ်ဆဲရန်ရင်းလီကပြောဆိုလိုက်တာပါကုလသမဂ္ဂလူညုံရေးကောင်စီအနေနဲ့ရိုဟင်ဂျာအကြက်တဲနဲ့ပတ်သက်လို့နိုင်ငံတကာရန်စွတရားရုံး ICC ကိုတာဝန်ပေးဖို့ပြက်ကွက်ခဲ့တဲ့အကြောင်းနဲ့အထူးသဖြင့်တရုတ်နဲ့ရုရှားနိုင်ငံတို့ကမြန်မာနိုင်ငံကိုအကာအကွယ်ပေးနေတဲ့အပေါ်မှာလည်းဝေဖန်ပြောဆိုခဲ့တာပါမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂထူးခိုးဆဲဖြစ်တာဝန်တက်တန်းမကုံဆုံးခင်နောက်ဆုံးအနေနဲ့အိန္ဒိချင်းထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ခဲ့တဲ့ခီးစဉ်ဆုံးသက်မှာပဲရွန်ဂျာရီကိုနိုင်ငံတကာကဖိအားပေးဖို့တိုက်တွန်းလိုက်ကြလည်းဖြစ်ပါတယ်ရွန်ဂျာဆိုတဲ့အတုံးလုံးကိုတရားဝင်လက်ခံထားတဲ့မြန်မာဆွေကတော့လူ့ခွင့်ရေးထူးခိုးဆဲရဲ့တင်ပြချက်တွေဟာပြန်လိုက်မှုရှိတယ်ဆိုပြီးပြည်ဝင်ဝင်ပေးဖို့ညှင်းဆန်ထားတာပါထူးခိုးဆဲကတော့မြန်မာဆွေရကဝင်ဝင်ပေးရမယ်လေနိုင်ငံတကာအတိုင်းအဝိုင်းတွေသတင်းချက်လက်တွေကိုပြည့်ပြည့်စုံစုံနဲ့ဖဲလိုက်မှုမရှိဘဲတင်ပြနိုင်အောင်တက်နိုင်တဲ့မြတ်ဆက်လက်ကြိုးပမ်းတော့မှာဖြစ်တဲ့အကြောင်းခီးစဉ်မတန်ခင်ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်
ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြတာပင်းနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုယာလူကဖယ်ရှားနိုင်ရေးတရားစွဲထားတဲ့ပေါ်ထက်လက်ကကျားနာစစ်ဆေးရမှာတရားလိုဖြစ်တင်ပြကြမယ်။ဒီမိုကရက်အလုပ်တော်ကိုယ်စားလှယ်အနေနဲ့ဒီနေ့မှာတော့ဥပဒေကြောင်းအရာရောဖွဲ့စည်းပုံအခြေခံဥပဒေအရပါညှိစွန်းမှုတွေကိုအာရုံစိုက်ကြမှာဖြစ်ပါတယ်။သမ္မတအနေနဲ့နိုင်ငံရေးအကျိုးမြတ်ရဖို့ပြပနိုင်ငံတစ်ခုရဲ့အကူအညီရိုးကျိုးပန်းတာအနာအလွဲသုံးစားလုပ်တဲ့လုပ်ရည်ဖြစ်နေဒီမိုကရက်တွေဘက်ကဆွဆွဲထားကြတာပါ။အမှုနဲ့ပတ်သက်လို့ကနေဦးတင်ပြခဲ့ပြီးဒီနေ့မှာတော့အာဏာအလွဲသုံးစားလုပ်ခဲ့တာတွေကိုဥပဒေကြောင်းအရတင်ပြသွားမှာဖြစ်တဲ့ကြောင်းလဲမနေ့တုန်းကစစ်ဆေးမှုတွေပြီးဒီမိုကရက်အောက်လွတ်တော်မှအတန်ရှစ်ကပြောဆိုထားပါတယ်။အောက်လွတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌရှစ်အပါအဝင်တရားလိုဖြစ်ဆောင်နေကြတဲ့အောက်လွတ်တော်အမတ်တွေကတော့အမှုနဲ့ပတ်သက်လို့မနေ့တုန်းက၈နှစ်လောက်ကြာအောင်ရှောက်လေ့ကျင့်ပေးခဲ့ကြတာပါ။ သမနာရဲ့ဥပဒေကျိုးဆောင်တူးဖြစ်တဲ့ဂျေးဆက်ကူလောကတော့သမနာအပေါ်အရေးယူရေးလုံကျိုးပန်းနေတဲ့လုပ်ငန်းစဉ်ဟာအထိပ္ပယ်မဲ့ဆောင်ရွက်ချက်တွေဖြစ်နေမနေ့တုန်းကပဲပြောဆိုထားပါတယ်
အော့စစ်နာဇီအကျဉ်းစခန်းလွတ်မြောက်မှု85နှစ်ပြည့်အထိမ်းအမှတ်အခမ်းအနားကိုအစ္စရေးနိုင်ငံဂျေရုဆလင်မြို့မှာဒီနေ့ကျင်းပခဲ့တာမှာကမ္ဘာကောင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်။ဒုတိယကမ္ဘာစစ်တွင်းကဂျူးလူမျိုးတွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံခဲ့ရမှုမှတ်တမ်းတင်ထားတဲ့ပြတိုက် Yet Version မှာအခမ်းအနားကျင်းပတာပါ။ဒီအခမ်းအနားကိုအမေရိကန်ဒုသမ္မတ Mike Pence, Germany သမ္မတ Frank Walter Steinmeier, ပြင်သစ်သမ္မတ Emmanuel Macron, ရုရှားသမ္မတ Putin စတဲ့နိုင်ငံကအကြီးအကဲတွေတက်ရောက်ခဲ့ကြပါတယ်။ဒါပေမဲ့နာဇီအချင်းစခန်းတွေကနေလွတ်မြောက်လာခဲ့သူအနည်းငယ်ကိုသာဒီအခမ်းအနားဖိတ်ကြားတဲ့အပေါ်ဝေဖန်မှုတွေလည်းရှိနေပါတယ်။အခမ်းအနားမှာမိန့်ခွန်းပြောခွင့်မရတဲ့ပိုလန်သမ္မတလည်းဒီအခမ်းအနားကိုတက်ရောက်ခြင်းမရှိပါဘူး။ဒုတိယကမ္ဘာစစ်တုန်းကနာဇီတွေတပ်ဖြတ်မှုကြောင့်ဂျူးလူမျိုး6တန်းလောက်တေဆုံးခဲ့တဲ့အထက်မှာပိုလန်နိုင်ငံကအော့စဝစ်နာဇီအချင်းစခန်းမှာဂျူးလူမျိုးအများစုအပါအဝင်လူ 1.3 တန်းလောက်တေဆုံးခဲ့ပါတယ်။
ဒီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့လူကြီး18တန်းလောက်ရှိတဲ့မြို့သုံးမြို့မှာအသွားအလာတွေပြစ်လိုက်ပါတယ်။ဗိုင်းရပ်စ်ပိုးစတင်ပြန်ပေါ်ခဲ့တဲ့ဝူဟန်မြို့မှာတော့ရဲတပ်ဖွဲ့ဝင်တွေဆွတ်တူတပ်ဖွဲ့ဝင်တွေပြည်သူစစ်တီကရထားပူလာတွေမှာစောင့်ကြပ်နေသလိုအတားဆီးရည်နဲ့လည်းပိတ်ဆို့တားဆီးထားပါတယ်။ဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်လူ18ယောက်ထက်မနည်းသေဆုံးပြီးကူးစက်ခံရသူ900ကျော်ရှိနေတဲ့ကြောင်းအတည်ပြုခဲ့ပြီးနောက်မှာပဲအာဏာပိုင်တွေကကူးစက်မှုတွေစတင်ခဲ့တဲ့ဝူဟန်မြို့မှာလေရင်ခွင်းတွေရထားပူလာတွေခီးဝေးသွားမဲ့ဘတ်စကာခီးစင်တွေအားလုံးကိုပိတ်လိုက်တာပါ။လူကြီး17တန်းလောက်ရှိတဲ့ဝူဟန်မြို့နီးအဂျိုမြို့မှာလည်းအလားတူပိတ်ခဲ့တယ်လို့ဟန်ကောင်မြို့မှာလည်းဖြော်ပြေးလုပ်ငန်းတွေအင်တာနက်ကဖေးတွေကိုပိတ်လိုက်ပါတယ်။ဘီဂျင်းမြို့မှာတော့တူတူရနှစ်တခုကာလကျင်းပမဲ့အခမ်းအနားကြီးတွေကိုအာဏာပိုင်တွေကဖျက်သိမ်းလိုက်ပါတယ်။ယောဂပိုးပြန့်နှံ့မှုတွေကိုထိန်းချုပ်ဖို့အစီအစဉ်တချို့ကိုဖျက်သိမ်းလိုက်ရတာဖြစ်တဲ့အကြောင်းလဲရင်ချင်းမှုနဲ့ခီးသွားပြူတို့ကကြီးညာလိုက်ကြပါ။ဝမ်မြို့ကစတင်လိုက်တဲ့ virus ပိုးကတရုတ်နိုင်ငံဘီဂျင်း၊ရှန်ဟိုင်း၊ကွမ်တောင်ပြည်နယ်တွေသာမကဂျပန်၊တောင်ကိုရီးယား၊ထိုင်း၊ထိုင်ဝမ်နဲ့အမေရိကန်ပြည်အောင်စုတို့ကကူးစက်သူတွေတွေ့ရှိခဲ့တာဖြစ်ပါတယ်ဒီနိုင်ငံနဲ့အိန္ဒိယမြန်မာနိုင်ငံမှာတော့ကူးစက်မှုရှိတဲ့သတင်းတွေကူးစက်မှုရှိတဲ့သတင်းမျိုးမကြားသေးပေမဲ့ကျူတင်ကာဝေးစီမံတွေချမှတ်ထားတဲ့အကြောင်းကျန်းမာရေးအာဏာပိုင်တွေကပြောပါတယ်ဒီနေ့စောပိုင်းမှာလည်းဝူဟန်ကနေတိုက်ရိုက်ပြန်တန်းလာတဲ့လေရင်တစ်စင်းခီးတဲ့တချို့ကိုစစ်ဆေးခဲ့ပေမဲ့ယောဂကူးစက်မှုမတွေ့ရတဲ့အကြောင်းလဲတာဝန်ရှိသူတွေကပြောဆိုထားကြပါတယ်
ဩစတြေးလျနိုင်ငံ New South Wales ပြည်နယ်မှာတော်မီငိမ့်သက်နေတဲ့မိသက်လေရင်တစ်စင်း Snowy Mountain စေသားမှာပြတ်ကျခဲ့လို့လေရင်ပေါ်ပါတဲ့ American မိသက်သမား၃ယောက်လုံးသေဆုံးသွားပါတယ်။ကူမားမျိုးမှာလောင်ကျွမ်းနေတဲ့တောမီကိုဝေဟင်ကနေနှိမ့်တန်ရင် C-130 Hercules အမျိုးအစားလေရင်ပြတ်ကျခဲ့တာလို့တာဝန်ရှိသူတွေကအတည်ပြုပါတယ်။သေဆုံးသူတွေဘယ်သူဘဝဖြစ်တယ်ဆိုတာကိုတော့မိသားစုတွေကိုအရင်အတည်ပေးဖို့လိုတာကြောင့်အများပြည်သူကိုအတည်မပေးသေးပဲ၃ယောက်လုံး American တွေဖြစ်တယ်လို့သာတာဝန်ရှိသူတွေကပြောပါတယ်။ဒီသတင်းကြောင့်သိစိတ်ထိခိုက်ရတယ်လို့ Australia ဆိုင်ရာ American တပ်အမတ်ကြီးကကြေညာချက်ထုတ်ပြန်ပါတယ်။တော်မီလောင်ကျွမ်းတဲ့ရာသီအဆုံးသတ်ဖို့အဝေးကြီးလိုသေးတယ်ဆိုတာကိုလေရင်ပြတ်ကျမှုကဒီကနေ့ထပ်ပြီးသတိပေးလိုက်တာဖြစ်တယ်လို့ New South Wales ပြည်နယ်ဝန်ကြီးချုပ်ကပြောကြားပြီးပြည်နယ်တဝန်းဝန်ထမ်းချင်းအထိတ်မှန်နှစ်ဖက်အလံတဝက်လွှင့်ထူမယ်လို့ Twitter ပေါ်မှာရှင်းသားခဲ့ပါတယ်။ကြတာရင်းနေညာပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နှာစင်ကြရပါမယ်။မြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုလုပ်ရတွေဆက်ပြီးမဖြစ်အောင်တာစီရေးဂမ်ဘီယာနိုင်ငံဘက်ကရှောက်ထားတဲ့အရာလိုက်ဂျားဖြတ်လိုက်နာလှုပ်ဆောင်ရမယ့်အချက်၄ချက်ကို ICJ အပြည်ပြည်ဆိုင်ရာတရားရုံးကဒီကနေ့ဆုံးဖြတ်ချက်ချမှတ်လိုက်ပါတယ်။မြန်မာနိုင်ငံအတွင်းကြံနေသေးတဲ့ရိုဟင်ဂျာ6သိန်းကျော်ရဲ့အခြေအနေဟာအတော်လေးစိုးရိမ်စရာရှိပြီးသူတို့ကိုအရေးတကြီးအကာအကွယ်ပေးဖို့လိုတယ်လို့ပါတရားရုံးကသုံးသပ်ခဲ့တာပါ။နိုင်ငံတကာတရားရုံးဆုံးဖြတ်ချက်နဲ့သုံးသပ်ချက်တွေကိုတော့ကိုသားညွန့်ဦးကပြောပြပေးမှာပါရှင်။
မြန်မာနိုင်ငံတွင်းကြံနေတဲ့ရိုဟင်ဂျာတွေကိုအကာအကွယ်ပေးရေးကိစ္စတွေကိုချက်ချင်းဆောင်ရွက်ဖို့လိုအပ်တယ်လို့ယူဆတဲ့အကြောင်းနဲ့ဒီအတွက်ဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုဖြစ်မဖြစ်ဆိုတာကိုတရားရုံးကနေပြီးတော့အဖြေထုတ်တဲ့အထိစောင့်နေစရာမလိုဘူးလို့ ICJ တရားရုံးကသုံးသပ်ပါတယ်။ဂမ်ဘီယာနိုင်ငံအနေနဲ့မြန်မာနိုင်ငံအပေါ်မှာနိုင်ငံတကာဂျီနိုဆိုက်တားဆီးရေးသဘောတူညီချက်အရတရားစွဲဆိုပိုင်ခွင့်မရှိဘူးလို့မြန်မာနိုင်ငံဘက်ကရှောက်ထားတာကိုလည်း ICJ တရားရုံးကပယ်ချပါတယ်။ခုံရုံးသဘာဝတိအဖြစ်နဲ့ဆောင်ရွက်တဲ့ ICJ တရားသူကြီး Abdul Qassim Hamid Yusuf ကအခုလိုဖတ်ကြားပါတယ်။
That the Rohingya in Myanmar remain extremely vulnerable. In this respect, the court notes.
မြန်မာနိုင်ငံတွင် Rohingya ရဲ့အခြေအနေဟာအနေအကျရောက်စရာအလွန်အမင်းစိုးရိမ်စရာမှရှိတယ်လို့တရားရုံးကသုံးသပ်ပါတယ်။ Rohingya Muslim တွေဟာမြန်မာနိုင်ငံလွတ်လပ်ရေးမရခင်ကတည်းကအစဉ်ဆက်နေထိုင်ကြခဲ့ပေမဲ့လို့1982နိုင်ငံသားဖြစ်မှုဥပဒေအရနိုင်ငံမဲ့ဖြစ်နေကြရတယ်လို့2015ရွေးကောက်ပွဲမှာလည်းမဲပေးခွင့်တွေရုပ်သိမ်းလိုက်တဲ့အတွက် ဒါဟာအလွန်မင်းစိုးရိမ်စရာရှိတယ်လို့2019ခုနှစ်ဒီဇင်ဘာလ28ရက်နေ့ကချမှတ်လိုက်တဲ့ကုလသမဂ္ဂအထွေထွေညီလာခံကဆုံးဖြတ်ချက်ထဲမှာဖော်ပြထားတာကိုတရားရုံးအနေနဲ့မှတ်သားမိပါတယ်။နိုင်ငံတွင်းမှာကြံနေတဲ့ရိုဟင်ဂျာတွေဟာလူမျိုးလုံးတပ်ဖြတ်တာခံရမဲ့အန္တရာယ်အောက်မှာရှိနေတယ်ဆိုတာကိုခိုင်ခိုင်မာမာတွေ့ရတယ်ဆိုပြီးကုလအချက်အလက်စုဆောင်ရေးမရှင်ကလူ့အခွင့်အရေးကောင်စီကိုတင်သွင်းခဲ့တဲ့အချက်ကိုလည်းတရားရုံးအနေနဲ့မှတ်သားထားပါတယ်
။မြန်မာနိုင်ငံအနေနဲ့ရိုဟင်ဂျာတွေပေါ်မှာထိထိရောက်အကောက်အွယ်ပြီးနေပါတယ်လို့အခိုင်အမာတင်ပြနိုင်ခဲ့တာမရှိဘူးလို့တရားရုံးကနေပြီးတော့သုံးသပ်ပါတယ်။နောက်ဆုံးမှာတော့တရားရုံးအနေနဲ့ကဂမ်ဘီယာနိုင်ငံကတည်သွင်းတဲ့ဂျာဖြတ်ရေးပေါ်စီမံမှု၃ချက်ကိုလက်ခံလို့ပဲဖြစ်ထွန်းတိုးတက်မှုတွေကိုတရားရုံးကမပြတ်ဆင်ခံဖို့ဆိုတဲ့အချက်ကိုပါထည့်သွင်းဆုံးဖြတ်လိုက်ပါတယ
်။ The Republic of the Union of Myanmar shall in relation to the members of the Rohingya group in its territory ensure that it is military as well as any irregular
မြန်မာနိုင်ငံတွင်းကရိုဟင်ဂျာတွေနဲ့ပတ်သက်လို့မြန်မာစစ်တပ်ဖြစ်စေအမြဲတမ်းမဟုတ်တဲ့လက်နက်ကိုင်အဖွဲ့တွေကဖြစ်စေအဖွဲ့အစည်းတစ်ခုခုလူပုဂ္ဂိုလ်တဦးဦးကဖြစ်စေတိုက်ရိုက်တော်၎င်းတွဲဝိုက်ပြီးတော်၎င်းလူမျိုးတုံးတပ်ဖြတ်မှုကျူးလွန်တာတပ်ဖြတ်ဖို့ကြံစည်ပူးပေါင်းတာတပ်ဖြတ်မှုဖြစ်အောင်လှုံ့ဆော်တာကြိုးပမ်းတာမှန်သမျှကိုမဖြစ်အောင်အကာအကွယ်ပေးထိန်းချုပ်နိုင်ရပါမယ်
တရားဆုံးဖြတ်တဲ့ဂျာဖြတ်ရေးပေါ်စီမံချက်၄ချက်ကိုချုပ်ပြောမယ်ဆိုတော့နံပါတ်၁ကဒီလူမျိုးတွန်းတပ်ဖြတ်မှုတာစီရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်အပိုက်နှစ်မှာဖော်ပြထားတဲ့ကျူးလွန်မှုတွေထပ်မဖြစ်လောက်အောင်မြန်မာနိုင်ငံအနေနဲ့အကာအကွယ်ပေးဖို့နောက်နံပါတ်၂ချက်ကမြန်မာစစ်တပ်ဖြစ်စီပြည်သူ့စစ်အဖွဲ့ဖြစ်စီအခြားအဖွဲ့စည်းတခုခုကဖြစ်စီဂျီနိုဆိုက်စာချုပ်အပိုက်နှစ်ပါလူမျိုးတွန်းတပ်ဖြတ်မှုမြောက်တဲ့လူရက်တွေမကျူးလွန်နိုင်အောင်နောက်ကျူးလွန်အောင်လှုံ့ဆော်မှုတွေမဖြစ်အောင်မြန်မာနိုင်ငံအနေနဲ့ဒီအဖွဲ့စည်းတွေကိုထိချုပ်ကင်တွယ်ရမယ်နောက်နံပါတ်3ကဖြစ်ပြီးခဲ့တဲ့ကျူးလွန်မှုတွေမှာကျန်တဲ့တပ်တွေထောက်ထားတွေကိုမပြည့်စည်အောင်လို့ထိန်းသိမ်းထားရမယ်မဖြတ်ပြရဘူး။နောက်ဆုံးနံပါတ်4ချက်ကတော့ဂျီနိုဆိုက်သဘောတူညီချက်ကိုချိုးဖောက်မှုရှိမရှိတရားရုံးကစစ်ဆေးနေစဉ်ကာလတော်တွင်းမှာပဲမြန်မာနိုင်ငံဘက်ကဆောင်းအမှုတိုးတက်မှုဖြစ်စဉ်ကိုလည်း၄လတခါပထမကြိမ်တရားရုံးကိုအစီရင်စာတင်ရမယ်။နောက်ပိုင်းမှာတော့6လတကြိမ်ပုံမှန်အစီရင်စာတင်သွားရမယ်လို့ဆိုပါရဲ။ဒါ့အပြင်တရားရုံးအနေနဲ့ဒီကြားထဲမှာနောက်ထပ်ရေးပေါ်စီမံမှုတွေဆုံးဖြတ်နိုင်တယ်လို့လည်းပါရှိပါရဲ။ဒီကနေ့အစီအကြုံတရားရုံးကဂျာဖြတ်လိုက်နာလောက်ဆောင်ရမယ့်အချက်တွေချမှတ်တဲ့အချိန်မှာနိုင်ငံတော်တိုင်ပင်ခံရုံးပြောင်စုဝင်ကြီးဦးကျော်တက်ဆွေဦးဆောင်တဲ့မြန်မာကုစလေဖွဲ့ကတက်ရောက်ပါတယ်။မြန်မာအစိုးရအနေနဲ့ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံသုံးနှုန်းတာမရှိပါဘူး။တရားရုံးဆုံးဖြတ်ချက်နဲ့ပတ်သက်လို့မြန်မာကုစလေဖွဲ့ရဲ့သဘောထားကို VOE ကမေးမြန်းပေမဲ့မြန်မာကုစလေဖွဲ့အနေနဲ့ဘာမှမှတ်ချက်ပေးစရာမရှိဘူး။မပြောလို့ဘူးလို့ပဲ VOE ကိုတုံ့ပြန်ထားပါတယ်ခင်ဗျာ
။ကိုသားညုံပြောပြသွားတာပါရှင်။အခုလို ICJ တရားရုံးရဲ့ဆုံးဖြတ်ချက်တွေကိုမြန်မာအစိုးရဘက်ကလိုက်နာဆောင်ရွက်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းတရားစွဲတဲ့ဂမ်ဘီယာနိုင်ငံရဲ့အကြံပေးဒေါက်တာဝါကာဦးတင်ကပြောလိုက်ပါတယ်။ ICJ တရားရုံးဆုံးဖြတ်ချက်တွေကိုမြန်မာအစိုးရကလိုက်နာဆောင်ရွက်မယ်ဆိုရင်ရခိုင်ပြည်နယ်မှာငြိမ်းချမ်းမှုရပြီးအလုံးအတူရှင်တွဲနေထိုင်နိုင်မယ်လို့သူက VOA မြန်မာပိုင်းနဲ့မေးမြန်းခန်းမှာပြောကြားခဲ့တာဖြစ်ပါတယ်။ဒီကနေ့ ICJ တရားရုံးရဲ့ဆုံးဖြတ်ချက်အပေါ်မှာတုံ့ပြန်ချက်နဲ့ပတ်သက်လို့ဂမ်ဘီယာနိုင်ငံရဲ့အကြံပေးဒေါက်တာဝါကာဦးရင်ကိုမဆုမြတ်မွန်ကမေးမြန်းတဲ့အခါမှာသူကအခုလိုစဖြေပါတယ်
။ကျွန်တော်တို့ဘက်က6 measures 6ခုကျွန်တော်တို့တောင်းဆိုခဲ့ပါတယ်လေ။အဲတော့ကျွန်တော်ကို4ခုကတော့သူတို့ကဥစ္စာလုပ်ပါတယ် approve လုပ်ပါတယ် ruling က4ခုမှာအလိုလိုပါတယ်။တကူကကောင်းဆုံးကတော့ကျွန်တော်တင်တာဟုတ်လေကျွန်တော် reaction ကတော့ဗောလေ6ယောက်ကြားဒီမှာတရားသူကြီးပေါ့လေတရားစစ်ခုနှစ်ယောက်မှာဆုံးဖြတ်ချ၄ချက်လေးခုကို judge စစ်ခုနှစ်ယောက်အားလုံးက vote လုပ်ပြီးတော့ unanimous support ပြီးတော့ပို့ပါလေအဲ့တော့မြန်မာနိုင်ငံဘက်က judge လက်ဒီ provisional measure ကို support ထောက်ခံအဲ့ဒါကျွန်တော်တွေ့ပါလေအဲ့ဒါကောင်းဆုံးပေါ့လေ
ဆိုးဆိုးဒေါက်တာဦးတင်ပြောသလိုပါပဲဂမ်ဘီယာဘက်ကတင်တာကဆောင်ရွက်ချက်6ခုကိုတင်းတဲ့ထဲမှာ4ခုအခုဆုံးဖြတ်လိုက်တယ်ဆိုတော့အဲ့ဒီပုံမှာရောကျေနပ်မှုရှိလားအဲ့ဒါဖြေပေးပါရှင
့်ကျေနပ်မှုရှိပါတယ်အားရပါတယ်ဘာဖြစ်လို့ဆိုတော့အခုဒီ provisional measure ဆုံးဖြတ်ချက်ကအဲ့ဒါမြန်မာဆိုရဖက်ကလိုက်နာမယ်ဆိုရင်ပေါ့လေရခိုင်ပြည်မှာငြိမ်းချမ်းမှုပိုလာလာပါမယ်genocide နဲ့ပတ်သက်လို့အလုပ်လုပ်တာမြန်မာစစ်တပ်ကတမတော်ကရေးတွေကတခြားအစိုးရလက်နက်ကင်တွေကအလုပ်တာကျွန်တော်တို့ stop လုပ်လို့ရပါမလဲအဲ့တော့ဒါက very significant ဒီ ruling ကိုမြန်မာနိုင်ငံကလိုက်နာမယ်ဆိုရင်ရခိုင်ပြည်မှာကျွန်တော်ငြိမ်းချမ်းရေးတွေလာပါမယ်အားလုံးလူအားလုံးအတူတူနေနိုင်ပါမယ်ပြီးတော့ genocide ပတ်လူမျိုးတတ်တာတို့လူမျိုးပြုတ်တာတို့လူမျိုးသားတာတို့မတင်းကျင်းတာတို့ပြီးတော့အလေးမြေကိုတင်းတာတို့ရိုဟင်ဂျာရဲ့ယူအာကိုဖျက်ဆီးတာမျိုးဒါတွေကပြီးတော့တခြားအစားတောက်မရအောင်လုပ်တာတို့ပါတော့ပျောက်သွားပါမယ်လေ အကောင်းဆုံးကျွန်တော်ထင်တာအဲ့ဒါပေါ့လေရိုဟန်ဂျာရဲ့နာမည်ကိုအတိအမဲ့ပြုတာကိုဒ်ကအဲ့ဒါနဲ့ပတ်သက်လို့ကျွန်တော်သိဝန်တာပါတယ်အကာအကွယ်ပေးဖို့အဲ့ဒါလဲအဲ့ဒီမှာ ruling မှာပါတော့အဲ့ဒါကောင်းအဲ့ဒါလဲကောင်းတဲ့တင်ပါကျွန်တော်အဲ့ဒါနဲ့ပတ်သက်လို့သိဝန်တာပါတယ်
နောက်တစ်ခုဟိုစေချောင်းမေးချင်တာဒီနံပါတ်၄အချက်ထဲမှာပါတဲ့လေးလတိုင်းမှာတိုးတက်မှုဖြစ်စဉ်ကိုအစဉ်ခံစားရအစဉ်ခံစားတင်ရမယ်ပေါ့လေနောက်နောက်ပိုင်းကျရင်တော့၆လတကြိမ်တင်ရမယ်ဆိုတာသူတို့ဆုံးဖြတ်ချက်ထဲမှာပါတယ်အဲ့ဒါ for how long ဘယ်လောက်အကြာအထိဒီအစဉ်ခံစားတွေကတင်ရမှာပါလဲရှင
်အဲ့ဒါတော့မပြောပါဘူးသူတို့က every 6 months 6လတိုင်းပြောပါတယ်အဲ့တော့အချင်းလောက်တနည်းနည်းနည်း3နည်းငါးနည်းအဲ့ဒါတော့မပြောပါဘူးတို့ရအောင်မဆုံးဖြတ်မှတင်ပါလေ
ဒီအခုတရားရုံး ICJ တရားရုံးကဆုံးဖြတ်လိုက်တဲ့ဟာတွေကဟို binding ဆုံးဖြတ်ချက်ဆိုတော့မြန်မာအစိုးရကတော့လိုက်နာရမှာပေါ့လေဥပဒေအရဆိုရင်ဒါပေမဲ့တကယ်ပဲလိုက်နာဆောင်ရွက်မှုရှိလာဖို့အတွက်ကိုရောဘယ်လိုမျိုးဆောင်ရွက်မှုတွေဆက်လုပ်သွားဖို့စီစဉ်ထားပါလဲရှင
်အဲ့ဒါကတော့မြန်မာဆွေးပါမှုတည်ပါလေ ICJ ကတော့မပြောဘူးဘယ်လိုလုပ်ရမလဲဆိုတာမြန်မာအစိုးရကကပ international community မှာရှိတဲ့နိုင်ငံတစ်ခုဆိုတော့အဲ့ဒီနိုင်ငံတစ်နိုင်ငံကကျွန်တော်ဆက်ကန်ဗက်ရှင်မှာလမ်းမထူထားပြီလမ်းမထူပြီအခုအဲ့ဒီဥပဒေကိုမလိုက်နိုင်ဘူးဆိုရင်အဲ့ဒါနိုင်မြန်မာနိုင်ငံကိုကပကဘလို့ကြည့်ပါမလဲဘလို့ထင်ပါမလဲအဲလူမိုက်လို့ဖြစ်သွားပါမလဲအဲဟိုမှာ treaty convention ကို signatory ဖြစ်ပြီးတော့အဲ convention ရဲ့ဥပဒေကိုမလိုက်နိုင်ဘူးဆိုရင်မမပြေကိုမပိုင်ရတော့အများကြီးပြဿနာတက်ပါတယ်ပါမယ်အခုပမာပြေကပြဿနာတက်တာပိုပြီးပြဿနာတက်ပါမယ်အဲ့တော့ပမာပြေကနိုင်ငံ United Nation ရဲ့ member နိုင်ငံတကွအနေနဲ့တကပါလုံးကလေးစားအောင်မြန်မာနိုင်ငံကဥပဒေအရလုပ်သင့်ပါတယ်အဲ့ကျွန်တော်တို့ထင်တာကတော့မြန်မာဆိုရတော့စူရအစိုးရကလုပ်မယ်လို့ထင်ပါတယ်
ကမ်ဘီယာနိုင်ငံအတွက်အကြံပေးဖြစ်သူဒေါက်တာဝါကာဦးတင်ကိုမဆုမြတ်မောင်ကဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင်။အခုလိုမြန်မာနိုင်ငံမှာလူမျိုးတုံးတက်ဖြတ်မှုလုပ်ရက်တွေဆက်ပြီးတော့မဖြစ်အောင်တာစီရေးကမ်ဘီယာနိုင်ငံဘက်ကရှောက်ထားတဲ့အရာဂျားဖြတ်လိုက်နာဆောင်ရွက်ရမယ်အချက်၄ချက်ကို ICJ ပြည်ပဆိုင်ရာတရားရုံးကဒီကနေ့ဆုံးဖြတ်ချက်ချလိုက်တဲ့အပေါ်မှာတော့မြန်မာနိုင်ငံကလူခွင့်ရေးလှုပ်ရှားသူတွေနိုင်ငံရေးလိလသူတွေလွှတ်တော်ကိုယ်စားလှယ်တွေရဲ့တုံ့ပြန်ချက်တွေရှိပါတယ်။ဒီတုံ့ပြန်ချက်တွေကိုစုစည်းပြီးတော့ဘူရီသတင်းတောက်မိခါကတင်ပြပေးပါမယ်ရှင်
ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေနဲ့ပြည်တွင်းလူ့အခွင့်အရေးသမားတွေဘက်ကတော့ထောက်ခံကြိုဆိုခဲ့ကြပါတယ်မြန်မာနိုင်ငံကလူ့အခွင့်အရေးလှုပ်ရှားသူတဦးဖြစ်တဲ့ညီမြချင်းမြန်မာကဦးအောင်မျိုးမင်းကတော့ ICJ အပြည်ပြည်ဆိုင်ရာတရားရုံးကဆုံးဖြတ်ထားတဲ့အတိုင်းမြန်မာအစိုးရအနေနဲ့လေးစားလိုက်တာကလူ့အခွင့်အရေးကိုတည်ထက်ဖို့လေးစားဖို့သူကတိုက်တွန်းပြောဆိုလိုက်ပါတယ
်လူ့အခွင့်အရေးချိုးဖောက်မှုတွေကိုဆက်လက်ပြီးတော့မကျူးလွန်မှုရယ်လူ့အခွင့်အရေးချိုးဖောက်မှုနဲ့ပတ်သက်ပြီးတော့တားဆီးပေးဖို့ရယ်နောက်တစ်ခါလူ့အခွင့်အရေးချက်တွေကိုမဖျောက်ပြစ်ဖို့ဆိုတာဖြစ်ပါတယ်အဲ့တော့ဒါကကျူးလွန်တယ်လို့ဆွတ်ဆွတ်ခံထီးတဲ့လက်နက်ကင်တပ်ဖွဲ့တွေကိုလည်းတာဝန်ပေးသလိုဒီဟာနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုလုပ်ဆောင်ပေးဖို့အတွက်ကိုယ်တိုင်မကျူးလွန်မိမယ်အချက်အလက်တွေမှာပေါ့ဖြစ်ဖို့အစိုးရကိုပြောထားတာဖြစ်ပါတယ်တကယ်လို့ဒါတွေလုပ်ဆောင်မှုမရှိဘူးဆိုလို့ရှိရင်တော့ဂျီနိုဆိုက်တွေကိုကျွန်တော်ပယ်ဖျက်လိုရဟာမျိုးဂျီနိုဆိုက်နဲ့ပတ်သက်တော့ကွယ်ဟွက်လိုတဲ့အကြောင်းအရာမျိုးပူးပေါင်းဆောင်မှုမရှိဘူးဆိုတဲ့အကြောင်းအရာတက်ရောက်မှုအပိုင်းကိုပို့ပြီးတော့ကြောက်သွားမယ်လို့ကျွန်တော်ထင်ပါတယ်ဗျ
ICJ အပြည်ပြည်ဆိုင်ရာတရားရုံးကဆုံးဖြတ်တာကိုလက်ခံကြိုဆိုသူနောက်တစ်ဦးကတော့လူ့အခွင့်အရေးလှုပ်ရှားသူမောင်ဆောင်ခါပါသူ့အနေနဲ့ဒီဆုံးဖြတ်ချက်ကြောင့်မြန်မာနိုင်ငံလူ့အခွင့်အရေးရေချိန်မြင့်လာမယ်လို့သူကမျှော်လင့်နေပါတယ်
လက်ရှိဝန်ကြီးနဲ့ပတ်သက်ပြီးတော့ထိခိုက်နစ်နာတဲ့ဟာတွေလူခွင့်ချိုးပေါက်တဲ့ဟာတွေဒီဆိုင်နဲ့ပတ်သက်ပြီးခံစားခဲ့ရတဲ့ဟာတွေကအတော်အတင့်ဘောနော prevent ဖြစ်သွားနိုင်လိမ့်မယ်လို့ထင်တယ်နောက်ထပ်လည်းထပ်ပြီးတော့မကျွလွန်တော့အောင်ကာကွယ်ပေးနိုင်လိမ့်မယ်လို့ကျွန်တော်မြင်ပါတယ်ခင်ဗ
ျရခိုင်လွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးလာစောကတော့ဒီဆုံးချက်ချက်အပြီးမှာအခြားသောအရေးယူတာတွေရှိလာခဲ့မှာကိုစိုးရိမ်တယ်လို့ဆိုလိုက်ပါတယ
်ဒါပေမဲ့ဒီပြဿနာရဲ့နောက်ဆက်တွဲပြဿနာကတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့ပုံရိပ်နော်နောက်တော့စီပေါ်ရဲ့ပိတ်ဆို့မှုတွေပေါ့နော်ဟိုအရင်တော့ဟိုဟိုတမတော်ဆိုတာလက်ထက်စစ်ဆိုတာလက်ထက်တော့ငါထက်ဟိုပြင်းထန်လာလိမ့်မယ်နော်ဟိုငူကပါလဲကျွန်တော်တို့ရဲ့ဒီမိုကရေစီ transition ဟာဒီချော့ချော့မှုတွေတော့နော်ဟိုပြည်တွင်းရေးရဲ့ပြဿနာလူမှုစီပေါ်ဖွံ့ဖြိုးရေးပြဿနာရောရင်းနှီးမြှုပ်နှံပြဿနာတွေစရှိပြီးမြို့နော်တိုင်းရင်းသားပြဿနာတွေဒီဆုံးဖြတ်ချက်တွေကဆုံးဖြတ်ချက်သက်မဟုတ်ပေနဲ့တခြားဇက်တိုက်ပေါ့လေPR တွေလာမယ်ဆိုရင်တော့မတန်ကြီးမားတဲ့စိတ်ကုန်မှုတွေတခုဖြစ်မယ်လို့ထင်တယ်
ကိုဖီအာနန်ရခိုင်ကော်မရှင်အဖွဲ့ဝင်ဟောင်းတဦးဖြစ်တဲ့ဦးအေးလွင်ကတော့လူခွင့်ရေးရေချိန်တိုးလာမယ်လို့ထင်ရပေမဲ့ချမှတ်လိုက်တဲ့ဆုံးဖြတ်ချက်တွေအပေါ်သူ့အနေနဲ့တိတ်အားရပုံမပေါ်ပါဘူ
း The fact finding mission ကိုခွင့်ခွင့်ပေးရမယ်လို့လွလွလလလောက်ရမယ်ပူအောင်ဆောင်ရရမယ်ဆိုတဲ့အချက်ဒီတော့အဲ့ဆုံးဖြတ်ချက်တွေမှာမတွေ့မိဘူးဂျန်နဲ့ဟာတွေကတော့ငကူတွေကမြန်မာအစိုးရကလည်းချီလိုလဲလို့ဖြစ်တယ်ဆိုတာရှိတယ်ဆိုတဲ့အကြောင်းလေးတို့ပြောပြပြီလေလူမျိုးတုံးတက်ဖြတ်စေတဲ့လောက်ဆောင်ချက်မျိုးကိုမဖြစ်အောင်သူတို့တားဆီးနေကြခွင့်ပဲလုံးလဲမလုံးပါဘူးဆိုတာတွေကိုပြောဆိုထားတဲ့အတွက်သိတော့ပြဿနာရှိမှမဖြစ
်ဒီနေ့ ICJ တရားရုံးကဂျားဖြတ်လိုက်နာလောက်ဆောင်ရမယ်အချက်တွေချမှတ်တဲ့အချိန်မှာနိုင်ငံတော်အတိုင်ပင်ခံရုံးပြည်တော်စုဝင်ကြီးဦးကျော်တင့်ဆွေဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့နဲ့ဥပဒေအကျိုးဆောင်တွေတက်ရောက်ခဲ့ပါတယ်ရှင်
မိခပြပြသွားတာဖြစ်ပါတယ်ရှင်ဒီကနေ့ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုနိုင်ငံတကာတရားရုံး ICJ မှာတရားစွဲဆိုတဲ့အမှုနဲ့ပတ်သက်ပြီးတရားရုံးကဆုံးဖြတ်ချက်မချခင်လေးမှာပဲတက်မတော်ဘက်ကသတင်းစာရှင်းလင်းပွဲတစ်ခုနေပြည်တော်မှာလုပ်ခဲ့ပါတယ် ICJ စီရင်ချက်အတွက်တက်မတော်ဘက်ကစိုးရိမ်မှုမရှိတဲ့အကြောင်းပြောခဲ့သလိုမကြသေးခင်ကထုတ်ပြန်ခဲ့တဲ့ ICOE ရဲ့အပိသက်အစီရင်ခံစာပါအချက်တွေနဲ့ပတ်သက်လို့လိုအပ်တာတွေကိုစုံစမ်းအရေးယူသွားမှာဖြစ်တဲ့အကြောင်းကိုလည်းပြောသွားပါတယ်အပြည့်အစုံကိုတော့VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကထုတ်နှုတ်တင်ပြပေးထားပါရရှင
်။ ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံရဲ့စွပ်စွဲချက်ဟာမမှန်ကန်ကြောင်းနဲ့လူခွင့်ရချိုးပေါမှုရရှိရလို့စွပ်စွဲထားရတဲ့အပေါ်မှာလည်းစစ်ဘက်ဆိုင်ရာတရားစီရင်ရေးကပဲစုံစမ်းစစ်ဆေးသွားမယ်လို့ဒုတိယစစ်ဥပဒေချုပ်ဗိုလ်ချုပ်တောင်းနိုင်ကဒီကနေ့နေပြည်တော်စစ်သမိုင်းပြတိုင်းမှာလုပ်တဲ့မီဒီယာတွစ်ဆုံပွဲမှာပြောလိုက်ပါတယ်
။သူတို့စွပ်စွဲထားကြတော့ကျွန်တော်တို့ကလုပ်မှာမလုပ်တာဟုတ်မှာမဟုတ်တာ။ကျွန်တော်လည်းကျွန်တော်တို့ရှိမှရှိလုပ်တယ်လုပ်တတ်တာကိုကျွန်တော်စစ်ဘက်တရားစီရင်မှုပေါ်တရားစောင်းနေတာဖြစ်ပါ ICC ဖြစ်ဖြစ် ICJ ပဲဖြစ်ဖြစ်သူတို့လည်းသူတို့လို့ဆီရရှိအောင်လုပ်တယ်ကျွန်တော်တို့လည်းကျွန်တော်တို့ဆစ်ဘက်တရားစီဘူပေါင်းတွေကလုပ်သိလုပ်တတ်တာကိုလုပ်သွားမှာဖြစ်ပါ
2016ကရခိုင်နယ်ကြားဆောင်ရေကင်းတွေကိုအာစာတိုက်ခိုက်မှုနောက်ပိုင်းတပ်မတော်ရဲ့နေမီရှင်းလင်းမှုကြောင့်ဖြစ်လာတဲ့နောက်ဆက်တွဲပြဿနာတွေကိုစုံစမ်းတဲ့တပ်မတော်ရုံရဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE ကအပြည့်အစုံခံစာကိုဇန်နဝါရီ27မှာထုတ်ပြန်ခဲ့ပါတယ်ဒီအစဉ်ခံစားတဲ့ကတက်မတော်နဲ့ပတ်သက်တဲ့အကြံပြုချက်တွေကိုစစ်ဥပဒေချုပ်ရုံးကအသေးစိတ်လေးလာသွားမှာဖြစ်ကြောင်းသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ရပါဒါအပြင်အပြစ်ကျူးလွန်မှုရှိမရှိစုံစမ်းစစ်ဆေးပြီးကျူးလွန်ကြောင်းတွေ့ရှိခဲ့ရင်စစ်ခုံရုံးမှာစစ်ဆေးအရေးယူမှာဖြစ်ကြောင်းလည်းစစ်ဥပဒေချုပ်ဗိုလ်ချုပ်တောင်းနိုင်ကပြောပါတယ
်ဗိုလ်ချုပ်မြတ်စွာဦးဆောင်တဲ့ကျွန်တော်တို့စုံစမ်းစီခုံအဖွဲ့ဆိုတာစုံစမ်းစီခုံဆိုတာရှိတယ်ဟိုဘယ်အခုဆိုလို့ရှိလို့ရှိရင်ဒီအစီအကံစာ ICU အစီအကံထုတ်လာတယ်ထိုရတဲ့ဘက်မှာလည်းကျွန်တော်တို့ဒီကျွန်တော်တို့အခုကုတာပြည်မှာလုပ်ခဲ့တဲ့စွမ်းစီခုံရုံးမှာပါတယ်ဘုကျုံမြတ်ကျောင်းဆောင်တဲ့စွမ်းစီခုံပါပဲဖြစ်ဖြစ်တီးခြားခုံပဲဖြစ်ဖြစ်ဒါလေးနဲ့ဆက်ပြီးတော့မှဆောင်ရွက်တော့မှာဖြစ်ပါတယ
်အခုလိုတပ်မတော်ကစုံစမ်းစစ်ဆေးရေးခုံရုံးနဲ့တရားစီရင်မှုအပေါ်မှာဝေဖန်တာတွေရှိနေတာပါမြန်မာနိုင်ငံမှာနိုင်ငံတကာစစ်ဥပဒေစံနှုန်းတိုင်းပြဋ္ဌာန်းခဲ့တဲ့1959တပ်မတော်ဥပဒေနီးဥပဒေတွေကပုံမှန်တချို့ကို1989နဲ့2010မှာပြင်ဆင်ခဲ့တာဖြစ်ပြီးဒီလိုပြင်ဆင်မှုတွေကြောင့်ဥပဒေကြောင်းအရတကယ်တမ်းထိန်းចောင်းနိုင်မှုမရှိတော့ဘူးလို့မြင်သူကတော့တရားလွှတ်တော်ရှိနေဦးသိန်းသန်းဦးဖြစ်ပါတယ်
။အရေးကြီးတဲ့ပုံမှန်တွေပြင်ပြလိုက်တယ်။ဥပမာတွေပုံမှန်တွေအရဒီစိတ်ချရတဲ့ခုစစ်တရားရုံးနဲ့ဘယ်လိုပဲဆုံးဖြတ်စီရင်ခဲ့ပါစေအဲ့နေမရှိနေတဲ့ရာစုတရားရုံးကလေကရက် justice ဒီပွားပေါ့နော်။ရုံးကတရားရုံးကနေပြီးတော့တမရရဲ့ကွန်ပျူတာရှာကြည့်ပြီးတော့ပြီးကြဆက်စစ်ဆေးမှုရှိတယ်။အခုအရမရှိတော့ဥရရာအင်ဂျင်နီယာရှိတော
့အာစာအဖွဲ့ရာရခိုင်ပြည်နယ်မြောက်ပိုင်းကနေကြားဆောင်ရဲကင်းတွေကို2016အောက်တိုဘာလမှာဝင်ရောက်တိုက်ခိုက်ခဲ့ပြီးတပ်မတော်ဘက်ကနေမီရှင်းလင်းတာကို2019ဩဂုတ်လမှာလုပ်ခဲ့ပါတယ်။အဲဒီကနေလူမျိုးတုံးတပ်ဖြတ်တာတွေရှိခဲ့ဆိုတဲ့စွဆွဲချက်တွေစတင်ခဲ့ရပါ
ကိုစောထက်ပြပြသွားတာပါရှင်။ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့စီစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တည်ထချင်းတွေတောင်းယူလို့တဲ့ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်သလို email လိပ်စာ burmese@voanews.com ကိုလည်းစာရေးသားပေးပို့နိုင်ကြပါတယ်။ telephone number ကတော့1-2923-2555လေးဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့2020ပြည့်နှစ် January လ23ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့ဥအောင်ခင်းရဲ့မြန်မာအရေးသုံးသပ်ချက်ကိုအရင်ဆုံးထုတ်လွှင့်ပေးသွားဖို့ရှိပြီးကျန်းမာရေးအစီအစဉ်မှာတော့စိတ်ပိုင်းရုပ်ပိုင်းတန်ဆွမ်းကျန်းမာဖို့အတွက်လူတစ်ယောက်ဟာတစ်နေ့ကိုဘယ်နှနာရီအိပ်သင့်ပါသလဲဆိုတာ
ငယ်လေးတွေဆိုရင်အနည်းဆုံး7နာရီ9နာရီလောက်အဲ့လိုအိပ်ဖို့လိုအပ်တယ်။အေးရေးကိုဝါပြီးတော့တညာလုံးအနောက်ဆက်ကင်းကင်းနဲ့ပြပြဝဝနဲ့အိပ်လိုက်မှသူ့ရဲ့ခန္ဓာကိုယ
်စိတ်ချမ်းမာရေးအထူးကုဒေါက်တာညံဝင်းကျော်နဲ့ဆက်သွယ်မေးမြန်းထားတာနားဆင်ရမှာဖြစ်သလိုတိုင်းရင်သတင်းလွှာခန္ဓာကိုလည်းထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုရင်ဆုံးတော့ဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ကြရမှာပါ။လက်ရှိအစိုးရရဲ့တပြည်လုံးလျှက်စစ်တပ်အားရဖို့စီမံကိန်းမှာကြောက်မီသွေးသုံးလျှက်စစ်တပ်အားစက်ရုံတွေတည်ဆောက်ဖို့လဲပါဝင်ပါတယ်။မြမပြည်အတွက်ကြောက်မီသွေးဟာတပ်အားပေးစက်ရုံနဲ့မတင်တော်တဲ့အတွက်နိုင်ငံခြားကကြောက်မီသွေးတင်သွင်းဖို့လိုအပ်နေတဲ့အကြောင်းဥအောင်ခင်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်။
လာမယ့်ဆယ်နှစ်အတွင်းတပြည်လုံးမှာလျှက်စစ်တပ်အားရရှိနိုင်မှုအတွက်ကြောင်မီးသွေးသုံးတပ်အားပေးစက်ရုံတွေကိုတည်ဆောက်ရလိမ့်မယ်လို့လက်ရှိအစိုးရကဆိုပါတယ်။လိုအပ်တဲ့လျှက်စစ်စွမ်းအင်ရဲ့33ရာခိုင်နှုန်းကိုကြောင်မီးသွေးသုံးတပ်အားပေးစက်ရုံတွေကထုတ်လုပ်မှသာတပြည်လုံးလျှက်စစ်မီးရမယ့်သဘောဖြစ်ပါတယ်။လက်ရှိစွမ်းအင်မှာရေအားလျှက်စစ်က38ရာခိုင်နှုန်း၊ဓာတ်ငွေသုံးလျှက်စစ်က20ရာခိုင်နှုန်းကျန်းတဲ့ကိုရခိုင်နှုန်းကနေအောင်ကြီးနဲ့အခြားစွမ်းအင်ဖြစ်ပါတယ်။စွမ်းအင်သုံးခုရဲ့တစ်ရခိုင်နှုန်းကသာကြောင်မီးသွေးဖြစ်ပြီး2030မှာကြောင်မီးသွေးပေါင်ဝင်တဲ့ကန္တာဟာ33ရခိုင်နှုန်းအထိတိုးပွားလာပွေရှိပါတယ်။အရင်ကတော့ကြောင်မီးသွေးကိုဘီလတ်မြေစက်နဲ့တာမဏိစက်ရုံတွေမှာလောက်ပဲအသုံးပြုတဲ့အတွက်ကျန်းမာရေးအန္တရာယ်ပေးနိုင်တယ်ဆိုတာကိုသတိမထားမိကြပါဘူး။လုံးရတဲ့မေလ28ရက်နေ့ထုတ်မြန်မာနောက်စာဆောင်ပါကျိုးတီဟာချိုရဲ့လေလာချက်အရာရန်ကုန်ပတ်ဝန်းကျင်ကစက်ရုံပေါင်း3000ကျော်မှာ10ရာခိုင်နှုန်းဟာဘွိုင်လာ3စက်ရုံတွေဖြစ်ကြောင်းသိရပါတယ်။ဒီစက်ရုံတွေဟာဈေးသက်သာတဲ့တင်းရပကွန်နဲ့ကြောင်မီးသွေးကိုလောင်စာအဖြစ်သုံးကြပါတယ
်။စက်မှုဇုံရဲ့လေဒုအခြေအနေကိုမြို့တော်စီမင်းတာယာရေးကော်မတီကစစ်ဆေးတဲ့အခါမှာလေဒုထဲမှာကန်တန်နဲ့နိုက်ထရိုဂျင်အောက်ဆိုက်ပါဝင်မှုမြင့်မားနေပြီးအမှုအမွှားပါဝင်မှုဟာစံချိန်စံညွှန်းကိုကျော်လွန်နေတယ်လို့ဆိုပါတယ်။ဒါပေမဲ့လှိုင်းသားရမှာတော့စက်ရုံကစွန့်ပစ်တဲ့ကြောင်မီးသွေးပြာကိုလမ်းခင်းတဲ့နေရာမှာတုံးပြီးအုပ်ဖို့သူတွေကလည်းတုံးကြပါတယ်။ကြောင်မီးသွေးဟာကျန်းမာရေးကိုတဖြည်းဖြည်းအန္တရာယ်ပေးတာကိုမသိကြတာထင်ရှားပါတယ်။ဖအံမြို့နယ်ကစစ်တပ်ပိုင်းမြမစီဝါရေးကော်ပိုရေးရှင်းနဲ့မြန်ကလေးပြည်လက်မြေဆက်ရုံအနီးတစ်ဝက်ကကြေးရွာအချို့မှာရေတွင်းရေကန်တွေအမဲရောင်တန်းလာတဲ့အတွက်ဆက်ရုံကစွန့်ပစ်တဲ့ကြောင်မီးသွေးရေကိုတန်တရားဖြစ်နေကြကြောင်းအောက်တိုဘာ13ရက်နေ့ DVV သတင်းမှာဖော်ပြပါတယ
်။ကြောင်မီးသွေး၄မျိုးရှိပါတယ်။တက်နုအပျော်စား2မျိုး၊တက်ရင်အမားစား2မျိုးဖြစ်ပါတယ်။မြမပြည်ကကြောင်မီးသွေးဟာအပျော်သားလင့်နိုင်တဲ့ Sub-bituminous အမျိုးအစားပါ။အပျော်ဆုံးလေးနိုင်ကြောင်မီးသွေးဟာဘူမိတက်တန်အမှုဆုံးဖြစ်လို့တာရှာရီကိုလို့ခေါ်ပါတယ်။သူ့တဲ့တက်တန်ရင်းနဲ့ဆပ်ဘီတူမီနက်ကိုတော့ဂျူရာစစ်ကိုလို့ခေါ်ပါတယ်။ဒီချက်ဆက်ရုံမှာတက်တန်လူအပျော်စားလေးနိုင်ကိုသုံးပါတယ်။ကြောင်မီးသွေးအမားစားဘီတူမီနက်ကဘီဂိုအထွက်နည်းပြီးအမားဆုံးအန်ထရာဆိုက်ကတော့ဘီဂိုလုံးဝမထွက်ပါဘူး။မြမကြောင်မီးသွေးဟာအပျော်စားဖြစ်လို့ပြောင်းဝင်းကြီးကိုအများဆုံးညဉ့်ညမ်းစီတာမို့အလွန်ခရုဆိုင်ဖို့လိုပါတယ
်မြမပြည်မှာကြောင်မီးသွေးရှိတဲ့နေရာ900နီးပါးရှိပါတယ်အဲ့ဒီအထက်မှာကလေးဝနဲ့လာရှိုးခရိုင်ထွက်ကြောင်မီးသွေးကိုလျှက်စစ်ဓာတ်အားထုတ်လုပ်ရမှာသုံးနိုင်လိမ့်မယ်လို့ JICA Japan Agency ရဲ့2023အစီရင်ခံစာမှာဖော်ပြထားပါတယ်။နိုင်ငံခြားကတင်သွင်းတဲ့ကြောင်မီးသွေးအမားစားနဲ့ရောနှော့ပြီးဓာတ်အားဆက်ယုံမှာသုံးဖို့အကြံပေးထားပါတယ်။မြန်မာပြည်အတွက်ကြောင်မီးသွေးအပြော့စားဟာလက်စစ်တအားထုတ်လို့ရမှာသုံးဖို့မသင့်တော်ဘူးလို့ဆိုပါတယ်။မြန်မာကြောင်မီးသွေးမှာရေဓာတ်နဲ့ကန့်တတ်များပြီးမီးလောင်မှုစွမ်းအားနည်းတာမို့လက်စစ်တအားထုတ်လို့မှုမှာသုံးရင်ပတ်ဝန်းကျင်တစ်ခုလုံးကိုအန္တရာယ်ပေးနိုင်တယ်လို့ဆိုပါတယ်။2005ခုနှစ်မှာပြီးစီးတဲ့တည်ကျက်ဆက်ယုံကြောင့်ပတ်ဝန်းကျင်ပျက်စီးရပုံကိုပို့လူငယ်အဖွဲ့က2011ခုနှစ်မှာအစီရင်ခံစာထုတ်ပြန်မှုပါတယ်ဒီလိုကြောင်မီးသွေးသုံးဆက်ယုံမှာအငြိအကျေးတန့်စင်အောင်လုပ်တဲ့ဇေယိတ်အလွန်ကြီးမားပါတယ
်တည်ကျက်ဓာတ်အားဆက်ယုံကိုရပ်ဆိုင်မှုဒေတာကန်နဲ့အရတားအသင်းအဖွဲ့တွေကအခုတက်သည့်တောင်းဆိုနေကြတုန်းဖြစ်ပါတယ်ကြောင်မီးသွေးသုံးဆက်ယုံကထွက်တဲ့မီးခိုးနဲ့အမုံဟာလေရည်သူကိုညဉ့်ညမ်းစီတာမှုလူစုကျမ်းမာရေးကိုအန္တရာယ်ပေးပါတယ်အပျော်စားကြောင်မီးသွေးဘုံတွေအလိုလိုမီးလောင်လို့ထွက်လာတဲ့အနံ့သိုးဟာလည်းအတော်ဒုက္ခပေးပါတယ်ကြောင်မီးသွေးဆက်ယုံကထွက်လာတဲ့မီးဝုန်းမှပါလာတဲ့အစိတ်ဓာတ်ဟာသဘာဝပတ်ဝန်းကျင်ကိုပျက်စီးစေပါတယ်တိုင်းနိုင်ငံမြောက်ပိုင်းကအပျော်စားကြောင်မီးသွေးသုံးဘဲမော်ရစစ်တားဆက်ယုံကတုံ့လွန်လိုက်တဲ့အစိတ်ငွေကိုရှူရှိုက်ပြီးလို့ယောဂခံစားရသူပေါင်းထောင်တောင်းချီနေပြီဖြစ်ကြောင်းသိရပါတယ်2030မှာတပြည်လုံးရက်စစ်မီသုံးနိုင်မှုအတွက်ကြောင်မီးသွေးသုံးရက်စစ်ဓာတ်အားပေးဆက်ယုံဆယ်ယုံလောက်တည်ဆောက်ဖို့လက်ရှိအစိုးရကစီမံနေပါတယ်ကြောင်မီးသွေးကိုပြည်သူကန့်ွက်လို့နိုင်ငံနစ်နာတာမျိုးမဖြစ်သင့်ဘူးလို့လွတ်တော်ကော်မတီဥက္ကဋ္ဌဦးဝင်းသိန်းစောက2018ဒီဇင်ဘာလကပြည်သူ့လွတ်တော်မှာပြောကြားတော်ပါတယ်ဒါပေမဲ့ပြည်သူ့ကျန်းမာရေးနဲ့သဘာဝပတ်ဝန်းကျင်ကိုအန္တရာယ်မပေးနိုင်ဖို့ကလည်းအလွန်အရေးကြီးပါလေခင်ဗျာ
ဥဟောင်းခေရမြန်မာရေးသုံးသက်ချက်ကိုမနက်ဖန်တောက်ကြနေမနက်ခင်မှာနောက်တစ်ချိန်နားဆင်နိုင်ပါလိမ့်ရှင်အခုလာမယ့်စနေညတိုင်းရက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုဖိတ်ခေါ်ပါရစေ
တော်ရရှင်များရှင်မြန်မာနိုင်ငံကလူအခွင့်အရေးပြဿနာတွေနဲ့ပတ်သက်လို့ ICJ နိုင်ငံတကာတရားရုံးကကြားပြတ်ဆုံးဖြတ်ချက်ချမှတ်လိုက်ပါပြီ ICJ ရဲ့ဆုံးဖြတ်ချက်ဟာမျှတတဲ့ဆုံးဖြတ်ချက်ဖြစ်ပါရဲ့လားရိုဟင်ဂျာတွေအပေါ်လူမျိုးတွန်းအောင်ရှင်းလင်းဖို့ရည်ရွယ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကတရားလိုလှုပ်ဆွဲခဲ့တာကြောင့်နိုင်ငံတကာမှာဟိုးလေးတကျော်ဖြစ်ခဲ့ရတဲ့အမှုကြောင့်မြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေအပေါ်အကောင်အဆိုးဘယ်လိုအကျိုးဆက်တွေမျှော်လင့်နိုင်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
ဒါမဲ့စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလှည့်ကြဖို့ထပ်မံဖိတ်ခေါ်ပါရရှင်အခုဆက်ပြီးတော့ကျန်းမာရေးအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်အိဆက်ချင်းရဲ့အကျိုးရလဒ်တွေအကြောင်းကိုပြောပြပေးသွားမှာပါရှင်စေတုတေသနာလေးလာတွေ့ရှိချက်တွေအရာအေးရေးဝအောင်အိဖို့ပို့ပို့ပြီးတော့အရေးကြီးလာနေတယ်ဆိုတာကိုတွေ့လာကြရပါတယ်အေးရေးဝဝအိတဲ့အတွက်ဘလို့အကျိုးကျေးဇူးတွေရနိုင်တယ်လဲလူတယောက်ချင်းစီရဲ့ကျန်းမာရေးအတွက်အေးရေးဝဖို့ဘလောက်အရေးပါတယ်လဲတနေ့မှာအချိန်ဘလောက်အိတ်တင်တယ်လဲဆိုတာတွေကိုစိတ်ကျန်းမာရေးအထူးကဆရာဝန်ကြီးပါမောက်ခဒေါက်တာညံဝင်းကျော်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
ဟုတ်ကဲ့စိတ်ကျန်းမာရေးဖြစ်မှုဆရာဝန်ကြီးဗမောက္ခဒေါက်တာညဝင်းကျော်ခင်ဗျာကျွန်တော်တို့ဒီအိပ်ဆက်ခြင်းနဲ့ပတ်သက်လို့အရင်တုန်းကတော့မအိပ်မနေအသက်ရှည်လို့ဆိုရရှိခဲ့ပူတာပါဆရာနော်ဒါပေမဲ့အခုတော့ဒီအိပ်ဆက်ခြင်းကနောက်ပိုင်းမှာပိုပိုပြီးတော့လိုအပ်လာတာကိုတွေ့ရှိလာတဲ့ခါကျတော့ဆရာကြီးပုံမှန်အိပ်ဆက်ခြင်းရဲ့သဘောလေးကိုစပြီးတော့ရှင်းပြပေးပါလား
အိပ်လိုက်မှလည်းလူတစ်ယောက်ကလမ်းသွားပြီးတော့ကျတော့တနည်းသာလှုပ်ဆောင်စရာကိစ္စတွေကိုတော်တော်လေးလေးဖြည်းဖြည်းလေးလေးနဲ့တည်တည်ကြွကြွနဲ့အကောင်းဆုံးလုံးဆောင်နေမှာဖြစ်ပါရဲ့ဒါကြောင့်မအိပ်မနေအသက်ရှည်ဆိုပေမဲ့လို့အဲအိပ်ဖက်ဖို့ကလို့ကိုလိုအပ်ပါတယ်ခင်ဗျအဲ့တော့ကျွန်တော်တို့အိပ်တာကောင်းမှသူ့ရဲ့ခံစားချက်ပြီးလုံးဆောင်ချက်ပြီးအားလုံးတတိယအတွက်သူကအချင်းပြေပြေနဲ့အကောင်းဆုံးလုပ်နိုင်ပြီးတော့ဘဝအကြီးသေးပြည့်ဝမှုရမှာဖြစ်ပါတယ်အဲ့တော့အိပ်ကြတဲ့ခါမှာတကယ်အကြီးသေးပြည့်ပြေနဲ့ တရားဝဝနဲ့တကယ်ကောင်းကောင်းအချစ်ဖို့လိုအပ်ပါတယ်ဗျ။အဲ့တော့အဲ့လိုလိုအပ်ဖို့ဆိုလို့ရှိရင်ဥမာကလေးငငယ်လေးတွေဆိုရင်အဲနည်းဆုံး7နာရီ9နာရီလောက်လို့အိတ်ဖို့လိုအပ်တယ်။အဲ့လိုလုပ်တဲ့အခါမှာလည်းဟာဟိုအေးရေးဟိုဝါပြီးတော့တညာလုံးအနောက်ဆက်ကင်းကင်းနဲ့ပြည်ပြည်ဝဝနဲ့အဲ့လည်းမှသူ့ရဲ့ခန္ဓာကိုယ်ရောဟာစိတ်ရောကလန်းစန်းတက်ကြွပြီးတော့နောက်တစ်နေ့အတွက်အသင့်ဖြစ်နေမှာဖြစ်ပါတယ်။
ဟုတ်ကဲ့ဆရာကြီး။လူကြီးတွေအတွက်ဆိုရင်ဆရာအခုပြောတဲ့ဒီအိပ်ဆက်ခြင်းအကျိုးကျေးဇူးတွေရဖို့အတွက်ဆိုရင်ဘယ်နှစ်နာရီလောက်အနည်းဆုံးအိပ်သင့်လဲဆရာကြီ
းလူကြီးတွေမှာဆိုရင်လည်းပြောကြမှာဆိုရင်အနည်းဆုံး7နာရီလောက်ကောင်းကောင်းအိပ်လို့ရရင်တော့အကောင်းဆုံးပဲဖြစ်ပါတယ်ခင်ဗျ recommend လုပ်တာကတော့အကောင်းဆုံးအိပ်ဖို့ဆိုလို့ရှိရင်9နာရီကနေ9နာရီအထိအိပ်နိုင်တယ်ဆိုရင်အကောင်းဆုံးပါပဲ
ဟုတ်ကဲ့ဆရာကြီးအဲ့တော့အရင်တုန်းကဘာကြောင့်မလို့အခုလိုဒီအမေမင်းအသက်ရှင်လို့ပြောခဲ့ပြီးအခုကြတော့မှပြောင်းသွားတာလေဆရာကြီ
းအဲ့ဒါအလုပ်ဒီညံ့ညံ့နေအောင်ဟိုအိတ်တာမလို့ပါဘူးမအိတ်ဖဲနေတာကောင်းမယ်ထင်ပါတယ်ဆိုပြီးပြောခဲ့ကြတာဒီရှိတယ်ဒါပေမဲ့တကယ်တမ်းအဲ့လိုလုံလိုက်တဲ့အခါမှာကျွန်တော်တို့ရဲ့ခန္ဓာကိုယ်ကြီးကအနားမြပဲနဲ့ကြွက်သားတွေပြင်ဆင်ဖို့မှတ်ညံနေဘူးအကောင်းဆုံးတုံ့ပြီးပြီးတော့ကြတော့မြင်းမြင်းမြန်မြန်ဖြစ်အောင်ထားဖို့ခန္ဓာကိုယ်မှာရှိတဲ့ဟော်မုန်းတွေကိုဟလာပုံမှန်ဖြစ်အောင်ထုတ်ဖို့ခန္ဓာကိုယ်ရဲ့ကြီးထွားစေတဲ့ဟော်မုန်းတွေစားတောက်နဲ့ပတ်သက်ပြီးတော့ပုံမှန်စားတောက်မဲ့ဟော်မုန်းတွေဒါလည်းမကဘူးအာရုံရောပိုင်းဆိုင်ရာပြုပြင်ဆောင်ရွက်စရာတွေကအေးယူဝဝအိတ်ပြီးတော့အိတ်ဆက်အနိုင်တိုင်းမှရတာဖြစ်ပါလိမ့်မယ်အဲ့တော့ကောင်းကောင်းအိတ်ဖို့လိုရယ်ကောင်းကောင်းအိတ်မှအေးယူဝမှလည်းအာရုံစုဆိုင်နိုင်တဲ့အစွမ်းတွေဆုံးဖြတ်ချက်ချနိုင်တဲ့အစွမ်းတွေရှိပြီးတော့ကြာဟလာကျောင်းသူကျောင်းသားတွေဆိုလည်းကျောင်းမှာရှိတဲ့စာတွေကိုကောင်းကောင်းလိုက်နိုင်မှဖြစ်တယ်လို့အလုပ်လုပ်နေတဲ့သူတွေကလည်းဒီနေ့ကအလုပ်တွေကိုအကောင်းဆုံးလုပ်နိုင်မှာဖြစ်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအိပ်ဆက်ခြင်းကအရေးပါတာဖြစ်တဲ့အတွက်ဘာကြောင့်အခုလိုအိပ်ဖို့လိုတာကိုဒီအိပ်ဆက်ခြင်းရဲ့ဖြစ်စဉ်အသေးစိတ်လေးနဲ့ရှင်းပြပြရလားဆရာ
အိပ်တဲ့ပုံစံပြောမစင်ကျွန်တော်တို့က REM sleep လို့ခေါ်တဲ့ rapid eye movement လို့ခေါ်ပေါ့မျက်လုံးအမြန်မြန်လှုပ်တဲ့ခန္ဓာလေးနဲ့နောက်တော့ non REM sleep နောက်မျက်လုံးအဲ့လိုအမြန်မြန်မလှုပ်တဲ့ခန္ဓာလေးအဲ့ဒီနှစ်ခုကတလဲပြီးတလဲပြီးတလဲပြီးတညတာအတွင်းမှာမိနစ်90ကိုတခါပေါ့လေကြောင်းပြီးတော့ကျတော့အိတ်တာကိုသွားတွေ့ရတယ်ခင်ဗျအဲ့တော့အဲ့လိုအိတ်တဲ့ခါမှာကျွန်တော်တို့ကအိတ်တဲ့ဟာတွေကိုအဆင့်နေခွဲခြားထားကြတာပေါ့လေပထမစပြီးတော့အိတ်မယ်ဆိုလို့ရှိရင်အဲ non rem sleep လို့ခေါ်တဲ့မျက်လုံးအမြန်မလှုပ်ရှားတဲ့အိတ်ဆက်ခြင်းကိုအရင်ဆုံးကျွန်တော်တို့စရောက်ပါတယ်အဲ့တော့အဲ့လိုရောက်တဲ့ non rem sleep ကိုပဲကျွန်တော်တို့ကအဆင့်နေ၄ဆင့်လောက်ဖတ်ပြီးတော့ခွဲခြားထားတာကိုတွေ့ရတယ်ပထမအဆင့်ဆိုတာတော့တကယ်တမ်းပြင်နိုးနေတဲ့ချိန်ကနေပြီးတော့နည်းနည်းစပြီးတော့အိပ်ပျော်သွားတဲ့ဟာရဲ့ဈာကာလာလေးပေါ့ပြောမစင်နည်းနည်းလေးခပါးပါးလေးပဲဟိုမအိပ်တဲ့အိပ်အချိန်လေးကိုပဲကျွန်တော်ကအဆင့်တက်လို့ခေါ်ကြတာပေါ့အဲ့ဒီနောက်ဟလာအဆင့်နှစ်ရောက်သွားပြီဆိုလို့ရှိရင်စပြီးတော့အိပ်ပြီးစပြီးအိပ်တဲ့ခါမှာကျွန်တော်ပတ်ဝန်းကျင်နဲ့အဆက်တွေစပြီးတော့ပြတ်သွားတယ်အသက်ရှူတာတို့နှလုံးခုန်တာတို့ကလည်းပုံမှန်ကလေးပဲဖြစ်နေတယ်အဲ့ဒီလိုပဲတစ်ပြိုင်တည်းကျွန်တော်ရဲ့ခန္ဓာကိုယ်ရဲ့အပူချိန်ကြီးကကျသွားတယ်အဲ့ဒါကြောင့်ပဲကျွန်တော်တို့ကအေးတဲ့အခါနေမှာအိတ်လို့ချင်းနည်းနည်းပို့ပြီးတော့အိတ်လို့ကောင်းတာမျိုးဖြစ်တာပေါ့လေအဲ့ဒီနောက်အဆင့်၃နဲ့အဆင့်၄ကတော့ဟိုလားတစ်ချက်သေးလို့ပါပဲအဆင့်၃နဲ့အဆင့်၄မှာကျတော့ပို့ပြီးတော့နည်းနည်းချိုင်းချိုင်းနဲ့ထီထီမိမိနဲ့အိမ်မောကျသွားတဲ့အခြေအနေအဲ့လိုအိမ်မောကျသွားတဲ့အခြေအနေမှာဟလားခွန်အားတွေပြန်ပြီးတော့တိုးလာအောင်အကောင်းဆုံးအိတ်တဲ့အဆင့်မျိုးကိုကျွန်တော်အဆင့်၃နဲ့၄လို့ခေါ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုအင်အားတွေတိုးလာအောင်ဘယ်လိုအတိအကျလုပ်ဆောင်ပေးလဲဆရာ
အဲ့တော့အဲ့ဒီအချိန်မှာကျတော့သွေးပေါင်ရင်သွေးပြားတွေကျော့ကျသွားတယ်အသက်ရှူတာလေးကလည်းတချီနှေးလာတယ်ခန္ဓာကိုယ်မှာရှိတဲ့ကြွက်သားတွေကလာပျော့ပြောင်းပြီးတော့ကျတော့ဖြီကျော့နေတယ်အဲ့နောက်ဒီကြွက်သားတွေကိုသွေးတွေပန့်ပိုးမှုကညားလာတယ်အဲ့ဒီအချိန်မှာခန္ဓာကိုယ်မှာရှိတဲ့ tissue တွေကြီးထွားမှုတွေအဲ့ဒီအချိန်မှာဖြစ်တယ်ပြင်ဆင်မှုတွေကဖြစ်ပါတယ်ဟိုတန်ရာရလို့ဒီတန်ရာဒါကိုပြင်ဆင်တာလို့ဆိုတာမျိုးတွေကဒီအချိန်မှာလုပ်တယ်အဲ့ဒီမှာဟော်မုန်းတွေထွက်တယ်ဟော်မုန်းတွေဒီမှာကြီးထွားစေတတ်တဲ့ဟော်မုန်းgrowth hormone ဆိုတာတွေထွက်တယ်အဲ့ဒီ growth hormone ကကျွန်တော်တို့ခန္ဓာကိုယ်ကြီးထွားဖို့ဖွံ့ဖြိုးဖို့အဲ့ဒါကြွက်သားတွေတောင့်တင်းလာဖို့တာမာလာဖို့အတွက်အင်မတန်အရေးကြီးတဲ့ hormone ပဲဖြစ်ပါတယ်အဲ့တော့အဲ့လို hormone တွေထွက်တာပြီးတဲ့နောက်မှာအဲ့ဒီအဆင့်၃လေးပြီးတဲ့နောက်မှာတော့ကျွန်တော်တို့ REM sleep လို့ခေါ်တဲ့ဟလာ rapid eye movement မျက်လုံးအမြန်မြန်လှုပ်တဲ့မြန်မြန်လှုပ်နေတဲ့အိတ်ဆက်တဲ့အခြေအနေကိုတစ်ခါရောက်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီ REM လို့ခေါ်တဲ့ဒီမျက်လုံးအမြန်လှုပ်တဲ့အဆင့်ပေါ့ဆရာနော်အဲ့ဒီမှာဘာလွတ်ဆောက်မှုတွေလုပ်ပေးလဲဆရာ
အုံနောက်နဲ့ခန္ဓာကိုယ်ရဲ့ဟလာခွန်အားတွေတိုးလာအောင်အဲ့ဒီအခြေအနေမှာဆောင်ရွက်ပေးတယ်ဟလာနေခြင်းမှာအလုပ်တွေပို့ပြီးတော့ကောင်းကောင်းလုပ်နိုင်အောင်သူပံ့ပိုးမှုတွေပေးတယ်အုံနောက်ကအဲ့ဒီအချိန်မှာတက်ကြွနေတယ်လှုပ်ရှားနေတယ်အုံနောက်ကတက်ကြွလှုပ်ရှားနေတဲ့အတွက်အိမ်မက်တွေမက်တယ်ဆိုရင်ဒီ REM ကာလမှာအိမ်မက်တွေမက်တတ်တယ်အိမ်မက်ကကောင်းတာတို့ဆိုးတာတို့ ူရာတွေနဲ့အေးအေးဝါရမွားရနဲ့တော့သိပတ်သက်မှုရှိဘူးလို့ဆိုကြပါတယ်။အမျက်စီကအဲ့ဒီအချိန်မှာဟလာမျက်လုံးကဟိုဘက်လှုပ်ဒီဘက်လှုပ်အဲ့လိုလေးလှုပ်နေတယ်အများများလှုပ်နေတယ်။အများများလှုပ်နေတဲ့အချိန်မှာခန္ဓာကိုယ်ကရောဆိုခန္ဓာကိုယ်ကမလုံချားဖြစ်နေတယ်။ခန္ဓာကိုယ်ကပြေရောဘယ်လိုကြ relax ဖြစ်နေလဲ။ကျွတ်သားရည်တွေကလည်းအဲ့လိုပဲသူကသူပြေရောပြီးတော့နေတဲ့အချိန်ဖြစ်ပါတယ်။ဒါရင်းမကောက်အဲ့ဒီအချိန်မှာဘာတွေဖြစ်လဲဆိုဟော်မုန်းတွေကော်တီဇောဟော်မုန်းတို့ကလည်းအဲ့ဒီအချိန်မှာအတူထွက်တင်တာတွေထွက်တယ်ဖြစ်ပြီးတော့နောက်တနည်းမှာအလားအသင့်ဖြစ်နေအောင်သူစီစဉ်ပေးပါတယ်အဲ့တော့အိတ်ဆက်တဲ့အတွက်ကျွန်တော်တို့ကဘာပဲပြောခန္ဓာကိုယ်ရဲ့ immune system ယောဂါပီးစနစ်ကိုပို့ပြီးတော့ကောင်းအောင်ကျန်းမာအောင်ခန္ဓာကိုယ်ယောဂါတွေကိုခုခံကာကွယ်နိုင်အောင်ဆိုတဲ့အခြေအနေမျိုးကိုရောက်အောင်အိတ်ဆက်ခြင်းကအများကြီးကူညီပံ့ပိုးပေးပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုမင်းမစီစဉ်တက်ဆက်ပေးနေတဲ့ကြမ်းမာရေးစီစဉ်ကိုမနေ့ဖက်မနေ့မှနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးအောင်ပါရှင်။အခုနောက်ဆုံးနားဆင်ကြရမယ့်တိုင်းရင်သတင်းလွှာကိုတော့ထိုင်းမြန်မာနေဆက်ဒေသကတိုင်းရင်သားသတင်းတောက်တွေစူးစီးတက်ဆက်ပေးနေတာဖြစ်ပါရှင်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြွဆိုပါရယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာမြန်မာရေတပ်နဲ့ရခိုင်လက်နက်ကိုင် AA တပ်ဖွဲ့တို့တိုက်ပွဲကြောင့်ကြီးရွာသားတအူးတန်ရာရရှိခဲ့ပါတယ်။ KNU တပ်မဟာငါတပ်စခန်းကိုမြမတပ်မတော်ရဲ့ drone နဲ့စုံစမ်းထောက်လန်းနေတဲ့အပေါ်ကရင်ပြည်နယ် GMCS ထံကိုတိုက်ကြားထားတဲ့ဆိုတာနဲ့ပညာရေးဝန်ကြီးဌာနကနေမတ်လကုန်အထိကြောင်းတက်ချိန်တိုးမြင့်လိုက်တဲ့အပေါ်တိုင်းသားစာပေတင်ကြားရေးအခက်ကြုံနေရတဲ့အခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာဇန်နဝါရီလ20ရက်နေ့ကမြန်မာအစိုးရစစ်ရေးရင်အုပ်စုတစ်ခုနဲ့ AA တပ်ဖွဲ့တို့ပစ်ခတ်မှုဖြစ်ပွားခဲ့တဲ့အတွက်ကြီးရွာသားတူဒဏ်ရာရရှိခဲ့တယ်လို့ဒေသခံရွာသားတွေကပြောပါတယ်အဲ့ဒီပစ်ခတ်မှုဟာကြောက်တော်မြို့နယ်အခစားကြီးရွာနဲ့အုတ်ကျွတ်ကြီးရွာအကြားမှာဖြစ်ပွားခဲ့တာဖြစ်ပြီးပစ်ခတ်မှုအတွင်းအခစားကြီးရွာသားတူဖြစ်သူကိုကျော်ကျော်ခြေထောက်မှာလက်နဲ့ကြီးတန်းထိမှန်ပြီးဒဏ်ရာရရှိခဲ့တာပါအလားတူတနင်္လာနေ့ကလည်းဘူးဒီတော်မြို့နယ်31ပုံဖယားမှာတက်ဆွဲထားတဲ့အစိုးရစစ်တပ်ကပြစ်ခတ်ခဲ့တဲ့အတွက်စင်ဒီပြင်းမွတ်စလင်ကျေးရွာက9နှစ်အရွယ်ကလေးမတူဒဏ်ရာရရှိခဲ့ပါတယ်တိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာ2019ခုနှစ်ကအရက်သားတေဆုံးမှု100ကျော်ရှိခဲ့ပြီးဒီနှစ်ဇန်နဝါရီလပထမအပတ်ကနေအခုချိန်ထိထိခိုက်ဒဏ်ရာရရှိသူ20ကျော်နဲ့တေဆုံးသူ10ဦးခန့်ရှိနေပြီဖြစ်တယ်လို့အရက်ဖက်အဖွဲ့အစည်းတွေစည်းရဲအရာသိရပါတယ်
KNU ကရင်မျိုးရာစီယုံ KNLA အမှတ်9တပ်မဟာဌာနချုပ်သက်စခန်းကိုမြမတပ်မတော်ကနေဒရုန်းနဲ့စုံစမ်းထောက်လှမ်းတာခံနေရတဲ့အပေါ်မှာကရင်ပြည်နယ်ပြည်ခတ်တပ်ကမှုရစရေးဆိုင်ရာပူတွဲဆောက်ကြည့်ရေးကော်မတီ GMCF ထံမှာအခုလ23ရက်နေ့မှာကန့်ကွက်ကြောင်းကြားစာပေးပို့ထားပါတယ် KNU တပ်မဟာတိုက်ရင်ဌာနချုပ်သက်စခန်းမှာ2018ခုနှစ်ကတည်းကစပြီးတော့တပတ်ကိုတစ်ချိန်နှစ်ပတ်ကိုတစ်ချိန်ဒရုန်းစစ်လို့ထောက်လှမ်းခံရပြီးအဆိုပါဒရုန်းကိုပြန်လည်စုံစမ်းရမှာအနီးနားမှာရှိတဲ့တပ်မတော်သက်စခန်းတည်နေရမှာပြန်လည်ဆင်းသွားခဲ့တယ်လို့အဆိုပါကန့်ကွက်စာမှာဖော်ပြထားပါတယ်။အခုလိုဒရုန်းစစ်လို့ထောက်လန်းတာဟာလုံခြုံရေးကိုချင်းချောက်လာတာမကပဲနှစ်ဖက်သက်ယုံကြည်မှုကလည်းပြတ်ပြားစေတဲ့ပြင် NCA သဘောတူစာချုပ်ကလည်းချိုးဖောက်လာကြောင်းတပ်မတော်ရဲ့လုပ်ရက်ကိုမိမိတို့အနေနဲ့ကန့်ကွက်ကြောင်း KNLA တပ်မငါဌာနချုပ်ကန့်ကွက်စာမှာဖော်ပြထားပါတယ
်။မြမတပ်မတော်နဲ့ရခိုင်လက်နက်ကိုင် AA တို့တိုက်ပွဲဖြစ်ပွားရာဒေသချင်းပြည်နယ်တောင်ပိုင်းပလဲဝမြို့နယ်မှာတာဝန်ထမ်းဆောင်နေကြတဲ့ကျောင်းဆရာဆရာမ200ကျော်ဟာပြောင်းရွှေ့ခွင့်စတင်ထားကြတယ်လို့မြို့နယ်ပညာရေးမှူးဆလိုင်းအောင်မင်းကပြောပါရယ်အခုလိုပြောင်းရွှေ့ခွင့်စတင်ထားတဲ့ကျောင်းဆရာဆရာမတွေဟာပလဲဝမြို့နယ်မှာတာဝန်ထမ်းဆောင်တာတစ်နှစ်ပြည့်ပြီးသွားတဲ့သူတွေဖြစ်နေကြပြီးနယ်မြေတည်ငြိမ်အေးချမ်းမှုမရှိတာကြောင့်ပြောင်းရွှေ့ခွင့်တင်ထားကြတာပါကျောင်းပေါင်း384ကျော်ရှိတဲ့ပလဲဝမြို့နယ်မှာကျောင်းဆရာဆရာမဝန်ထမ်း1554ဦးရှိပြီးအခုပြောင်းရွှေ့ခွင့်တင်ထားသူတွေဟာလုံတက်တနစ်ပြည့်သူတွေဖြစ်ကြပြီးစုစုပေါင်း209ဦးရှိနေပါတယ်ပလဲဝမြို့နယ်ဟာနယ်မြေမလုံခြုံတဲ့အတွက်2019ခုနှစ်ကျောင်းပေါင်း100ကျော်မှာကျောင်းဆရာဆရာမ600ခန့်လိုအပ်နေသေးတယ်လို့ပလဲဝမြို့နယ်ပညာရေးမှူးကပြောပါတယ်
ုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။အစိုးရပညာရေးဝန်ကြီးဌာနကနေမတ်လကုန်အထိကြောင်းတက်ချိန်တိုးမြင့်လိုက်တဲ့အတွက်တိုင်းသားစာပေသင်ကြားရေးအတွက်အခက်ကြုံနေရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်။
အစိုးရအခြေခံပညာကျောင်းတွေမှာ၄တန်း၈တန်း၁၀တန်းအစိုးရစစ်စာမွေးပွဲတွေဖြေဆိုပြီးတဲ့နောက်ကျန်တဲ့အသန်းတွေကိုမတ်လကုန်အထိကျောင်းသက်ချိန်တိုးမြင့်လိုက်တာဟာနေရာတည်တိုင်းရင်းသားတွေစာပေတင်ကြားရေးကိုများစွာထိခိုက်စေတယ်လို့မော်မျိုးသားပညာရေးကော်မတီစီမံကိန်းဒါရိုက်တာဆရာမင်းအောင်စီကခုလိုပဲပြောပါတယ်
။မော်စာပေတင်နာပိတ်တဲ့ခါမှာကလေးတွေကကျောင်းမပိတ်သေးဘူးဆိုတော့ကျွန်တော်တို့ကကြီးခိုက်တယ်။မွန်ကျွတ်မကအဲ့ဒါချားတီတိုင်းရင်းသားတွေကလည်းဒီတိုင်းပဲသူတို့ရဲ့သက်ဆိုင်ရာတိုင်းသားပါဒစကားတွေတင်ဖို့မှန်းသားတယ်ပေါ့နော်တိုင်းသားစာပေတင်သားနေကလည်းသရောများကမတ်လမှာလောက်ကြတာများတယ်ဘာလို့ဆိုတော့မတ်လတလားအတင်ကြဖြစ်ဒီတကြမတိုင်းခင်အပီးပေါ့နော်ဒီတကြပြီးလို့ရှိရင်ဒါကြောင်းဆွေးဖို့ပြင်ဆင်ရတော့မယ်လေ
အရင်ကတည်းကပုံမှန်အဖြစ်ဖေဖော်ဝါရီလအကုန်မတ်လဆန်းပိုင်းတွေမှာနေရာဒီကျောင်းပင်းရဲ့ဖြစ်တတ်မှတ်ပေးခဲ့တာဖြစ်ပြီးပညာရေးဝန်ကြီးဌာနကအခုနှစ်မှာစာတင်ချိန်တိုးမြင့်လိုက်တာဟာရှေ့ကလမ်းစဉ်တွေနဲ့လုံးဝကွဲပြားနေတယ်လို့လည်းမော်လမြိုင်ပညာရေးကောလိပ်ကျောင်းသားတမကတွင်ရမှုထူးထူးအောင်ကပြောပါတယ်
အခုကအစိုးရစစ်ပြီးမှကျောင်းစစ်ပြန်ဖြေရမယ်ဆိုတော့ဗျာကျွန်တော်တို့အရှိလမ်းစဉ်တွေနဲ့လည်းနောက်ပြီးတော့လုံးဝကိုကွဲပြားနေတယ်ဒီလိုရှိရင်အစိုးရစစ်ကိုလုံးဝကိုကျောင်းစစ်ရဲ့နောက်မှာထားလို့အဆင်မပြေဘူးခင်ဗျာကျောင်းစစ်ပြီးရင်စစ်ရစ်လာတော့နောက်ပြီးတော့တွေးရတကယ်အခုအမိစားထုတ်လိုက်တယ်ဒါပေမဲ့အောက်ကသူတွေလက်ခံလားမလက်ခံလားဘယ်သူမှလည်းမသိရဘူ
းဒီဝိမဲ့လည်းရခိုင်ကလေးကပြတ်ထန်းခဲ့တဲ့ပညာရေးဝန်ကြီးဌာနရဲ့မူဝါဒမှာတော့မတ်လ31ရက်နေ့အထိကျောင်းသက်ရမယ်လို့လည်းအခြေခံပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကိုနေဝင်းကအခုလိုပဲပြောပါတယ်
စီအာရီလည်းပဲတကယ်တော့မလ31ရက်ထိကတကယ်မူဝါဒအရဆိုမှအကြောင်းကအချိကိုချိနေရတယ်။ဟိုမလ31ရက်ပြီးမှအမှတကယ်တော့ပြန်ခိုင်းတာ။လူရည်ဒီကျောင်းပေးရဲ့ဆိုတော့ AP နဲ့မေနှစ်လပဲပြီးတာ။ဒါတော့မေလကျရင်ကျွန်တော်တို့ကျောင်းတွေကျိုးတွေမြင်ဆန္ဒလို့ပြန်ပြီးတော့မှမေလလည်းလောက်ဆိုပြန်ကျောင်းကိုရောက်ရတာလေ။အဲ့တော့ဘာပဲဖြစ်ဖြစ်ခုကျောင်းတာကငကိုချိတဲ့စာတင်ချိန်မျိုးကိုတိုးတာမဟုတ်ဘူး။ငကိုချိတဲ့စာတင်ချိန်ကိုစာတင်ချိန်အပြည့်အဝသုံးဖို့အတွက်အခုကစီစဉ်တာ။
မတ်လကုန်အထိကျောင်းသက်ရမယ့်ကိစ္စကိုတနိုင်ငံလုံးမှာရှိတယ်။ပညာရေးကောလိပ်ကျောင်းသားတမကတွေကအတီးတီးစုယုံပြီးဖဲဂျိုစိန်ကမ်ပိန်းလှုပ်ရှားမှုတွေနဲ့အတူကောက်ွက်ဆန္ဒပြမှုတွေဇက်တိုက်ပြုလုပ်နေတယ်လို့လည်းသတင်းများကဖော်ပြကြပါတယ်ရှင်
။ဆက်ပြီးတော့နာမည်အခေါ်ဝေါ်ကွဲလွဲမှုတွေကြားကနေ82ကြိမ်မြောက်ကချင်ပြည်နယ်နဲ့အခမ်းအနားကိုဖို့အစိုးရရဲ့ခွင့်ပြုချက်နဲ့ကချင်ပြည်နယ်မြစ်ကျနားမြို့မှာကျင်းပခဲ့ပါတယ်။ဒီခဏမှာကချင်မျိုးသားအလံကိုမလွင့်တူခဲ့သလိုကချင်မျိုးနွယ်စုအစုံလင်တက်ရောက်လာခြင်းမရှိဘူးလို့လည်းဒေသခံတွေကဆိုပါတယ်။အမီရဲ့စူးစီးချက်ကိုနိုင်ကုန်းအိမ်ကတင်ဆက်ထားပါတယ်
။ဇန်နဝါရီလ10ရက်နေ့မှာကြာရောက်ခဲ့တဲ့82ကြိမ်မြောက်ကချင်ပြည်နယ်နေအခမ်းအနားကိုမြစ်ကြီးနားမြို့မှာရှိတဲ့စီတာပူရက်ကွက်မနောကွင်းမှာကျင်းပခဲ့ရမှာကချင်မျိုးသားလံလွှင့်တူခြင်းမရှိတဲ့အပေါ်မှာမြစ်ကြီးနားမြို့ခံတော်ကန်ကြားကအခုလိုပြောပါတယ
်။ဒီနေ့ဒီမှာစိတ်မပြောဘူး။ဒီမှာတက်ရတာစိတ်မပြော။ဘာဖြစ်လို့လဲဆိုတာမျိုးသားအလံမပါတော့ဘူးဒီနေ့။ခါသေးစွန်းတော့ဟိုအမျိုးသားအလံလေးတော့ကချင်မျိုးသားတွေရဲ့အလံဒီနေ့အလံမပါတော့ဘူး။ရောက်ရောက်ချင်းကျမအဲ့ဒါကိုကြည့်တာ။အိုးကျမတို့ကချင်ပြည်မှာကချင်အမျိုးသားတွေရဲ့အလံတော့အဲ့ဒါမပါဘူးလို့ကျမစိတ်ကမှတိတ်ကိုခံစားတာ
။ရခင်ကကချင်ပြည်နယ်နေ့ကိုကျင်းပခဲ့ရမှာကချင်လူမျိုးစု6စုစလုံးစစ်စစ်လုံးလုံးနဲ့အတူတကွမနောပွဲကိုပျော်ရှင်စွာကကြပေမဲ့အခုနှစ်မှာရခိုင်နှစ်သူကနဲ့မတူကြအောင်အခမ်းအနားကိုဆက်ရောက်လာတဲ့ဒူကထောင်ရောက်ွက်ကကချင်လူငယ်မဆိုင်နူးခွန်ကလည်း
ကချင်ပြည်နယ်နေ့ဆိုတာအစစ်စစ်ကကနဲ့အရန်ပျော်ရှင်စွာကောင်းတာပေါ့နော်ဒါပေမဲ့ဒီနေ့ကကျတော့အလောက်ကြီးလည်းမစီကောင်းစိတ်ထဲမှာသူမျိုးပဲမပျော်ရှင်လို့ခံစားရအောင်ဆိုတော့အကုန်လုံးကလည်းလူမျိုးစုနောက်6စုရှိအဲ့ထဲမှာမှာလူမျိုးလည်းမစုံပြည့်မစုံပြည့်တော့လည်းကရတာသူမျိုးစိတ်ထဲမှာသူမျိုးပဲခံစားရအောင
်ကချင်ပြည်နယ်နေ့အခမ်းအနားကောင်းစင်နဲ့ပတ်သက်ပြီးဂျိမ်းဖောမုံတော်အန်တွန်နဲ့ကချင်မုံတော်အန်တွန်အခေါ်ဝေါ်ကိစ္စကကချင်လူမျိုးစု6စုကြားမှာအငင်းပွားခဲ့ကြပါတယ်။နောက်ဆုံးမှာတော့အစိုးရရဲ့ခွင့်ပြုချက်အရမြန်မာဘာသာနဲ့ကချင်ပြည်နယ်နေ့အခမ်းအနားဂျိမ်းဖောဘာသာနဲ့ဂျိမ်းဖောမုံတော်အန်တွန်ဆိုတဲ့စာရနဲ့တာအမည်နာမကိုပြောင်းလဲသုံးဆွဲကျင်းပခဲ့ရာကချင်မျိုးနွယ်စုအလုံးကိုကူစားမပြုကြောင်းတချို့သောမျိုးနွယ်စုဝင်တွေကထောက်ပြခဲ့ကြပါတယ်။မြန်မာနိုင်ငံရဝမ်စာပေနဲ့ယဉ်ကျေးမှုအသင်းလက်ချိတ်စာပေနဲ့ယဉ်ကျေးမှုကော်မတီမြန်မာနိုင်ငံလီစုစာပေနဲ့ယဉ်ကျေးမှုဗဟုကော်မတီလော်ဝါစာပေနဲ့ရွေးရယဉ်ကျေးမှုဗဟုကော်မတီဆိုင်ဝါစာပေနဲ့ယဉ်ကျေးမှုဗဟုကော်မတီတို့ကလည်းဇန်နဝါရီလ၈ရက်နေ့ပွဲတော်ကိုမတက်ရောက်နိုင်ကြောင်းသဘောထားတည်တည်ထုတ်ပြန်ခဲ့ကြပါတယ်။အငင်းပွားမှုကြားကကျင်းပပြုလုပ်ခဲ့တဲ့82ကြိမ်မြောက်ကချင်ပြည်နယ်နေအခမ်းအနားကိုနိုင်ငံတော်ရဲ့ဆိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်တက်ရောက်မိန့်ခွန်းပြောကြားခဲ့ပြီးမနောပွဲကရမှာလည်းပါဝင်ခဲ့ပါတယ်ခင်ဗျာ။
းဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
မြန်မာအစိုးရစစ်ရေးရင်အုပ်စုတစ်ခုနဲ့ရခိုင်လက်နက်ကိုင်အေအေတပ်ဖွဲ့တို့ပစ်ခတ်မှုဖြစ်ပွားခဲ့တဲ့အတွက်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာကျေးရွာသားတဦးဒဏ်ရာရရှိခဲ့ပါတယ်။ကရင်အမျိုးသားစည်းရုံး KNU တပ်မဟာ၅တပ်စခန်းကိုမြန်မာတပ်မတော်ရဲ့ drone နဲ့စုံစမ်းထောက်လန်းတာခံနေရလို့ကရင်ပြည်နယ်ပစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMCS ထံကန့်ကွက်စာပေးပို့ထားပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။တရင်သတင်းလွှာကဏ္ဍကိုမနက်ဖြန်တောက်ကြနေမနက်ပိုင်းအစီအစဉ်မှာလည်းပြန်လည်နားဆင်နိုင်ပါရဲ့ရှင်။
ဒီမြန်မာပိုင်းအစီအစဉ်ရဲ့အရင်က mobile app ကိုဇန်နဝါရီလကောင်ကစပြီးတော့ရပ်ဆိုင်းတော့မှာဖြစ်ပါတယ်။ View မြန်မာပိုင်းအစီအစဉ်ရဲ့ radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ View mobile app အသစ်ကို smartphone တွေမှာ download ယူနိုင်ပါတယ်။ Apple နဲ့ Android ဖုန်းနှမျိုးစလုံးအတွက်သက်ဆိုင်ရာ app store မှာတင်ထားပါတယ်။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple app store မှာ View Bambi ဆိုတဲ့ app ကို download လုပ်နိုင်ပါတယ်။ဖြူရီမြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ view အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်ရှင်။
ပြေကထုတ်လွှင့်ပေးနေတဲ့ကြာသာပတင်းနေညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစီအစဉ်စဆုံးကိုအတန်လွှင့်ချိန်ပြပြခြင်းည10နာရီကနေ17နာရီအထိလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေပြီးတော့ပြန်နားဆင်နိုင်ကြပါတယ်။ VOA ရဲ့ကြာသာပတင်းနေညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဒီကနေ့ညဘက်ထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုကိုအောင်လွေဦးကပြောပြပေးပါဦးမယ်ရှင
်။ရွှေချိုင်ပေါ်လူမျိုးတုံးတပ်ဖြတ်မှုလူရည်တွေကိုဟန်တန်းနိုင်အောင်မြန်မာစစ်ရဲကစံရသားဖို့အပြည်ပြည်ဆိုင်ရာတရားရုံး ICJ ကဒီနေ့ပဲဆုံးဖြတ်လိုက်ပါတယ်။ရွှေချိုင်ပေါ်လူမျိုးတုံးတပ်ဖြတ်မှုလူရည်တွေကိုတားဆီးနိုင်မှုမြန်မာနိုင်ငံကလိုက်နာဆောင်ရမယ့်အချက်လေးချက်ကိုတရားသူကြီးအားလုံးသဘောတူဆုံးဖြတ်ခဲ့တဲ့အကြောင်းနယ်သာလန်နိုင်ငံသဟိတ်မျိုးက ICJ တရားရုံးမှာကြေညာခဲ့တာပါ။လိုက်နာဆောင်ရမယ့်အချက်တွေဖြစ်နံပါတ်၁လူမျိုးတုံးတပ်ဖြတ်မှုဖြစ်တဲ့လူရည်တွေမဖြစ်အောင်အကောက်အွယ်ပေးဖို့နံပါတ်၂မြန်မာစစ်တပ်ပါဝင်လက်နက်ကိုင်ဖွဲ့စည်းရေးအနေနဲ့လူမျိုးတုံးတပ်ဖြတ်မှုမြောက်တဲ့လူရည်တွေကိုမကျူးလွန်မှုနဲ့ကျူးလွန်အောင်လုပ်ဆောင်ရမယ်မဖြစ်အောင်ထိန်းချုပ်ဖို့နံပါတ်၃ကတော့ကျူးလွန်တဲ့တပ်တွေထောက်ထားတွေကိုမဖြစ်စည်းဖို့နဲ့မပြောက်ပြစ်အောင်ထိန်းသိမ်းထားဖို့နံပါတ်၄အချက်အနေနဲ့လူမျိုးတုံးတပ်ဖြတ်မှုတားဆီးဆိုင်ရာနိုင်ငံကသဘောတူညီချက်ကိုချိုးဖောက်မှုရှိမရှိစုံစမ်းနေစေကာလမှာမြန်မာနိုင်ငံဘက်ကစောင့်ရက်နေရတွေကိုလေးလတွင်ပထမတစ်ချိန်အစီရင်ခံစာတင်ဖို့နဲ့နောက်ပိုင်းမှာတော့6လတစ်ချိန်တင်ပြဖို့ ICJ တရားစီရင်တွေကဆုံးဖြတ်ခဲ့တာပါ။ရွှေချားဆိုတဲ့အသုံးလုံးကိုတရားဝင်လက်ခံထားတဲ့မြန်မာနိုင်ငံကတော့ ICJ ရဲ့ဆုံးဖြတ်ချက်ကိုမှတ်သားထားတဲ့အကြောင်းနဲ့လူမျိုးပြုံးတိအောင်စောင့်ရက်တာမျိုးမရှိတဲ့အကြောင်းလဲဒီကနေ့ပဲမြန်မာနိုင်ငံကြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ညှင်းဆန်ခဲ့ပါတယ်။တချိန်တည်းမှာပဲရွန်ဂျာရဲ့ရေရှည်ဖြစ်ရှင်းနိုင်မှုအတွက်နိုင်ငံတကာအရေးပေါ်ခွင့်ပြုဖို့လိုအပ်တဲ့အကြောင်းမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂထုတ်ကိုယ်ဆရာကတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂပြည်ညင်အရလွန်ကျွေးကောင်စီကလိုင်းနာဆောင်ရွက်မဲ့တာဝန်တွေကိုပြတ်ကွက်နေတဲ့အတွက်တခြားနည်းလမ်းနဲ့ဆောင်ရွက်ဖို့လိုအပ်တဲ့အကြောင်းလူ့ခွင့်ရေးဆိုင်ရာထုတ်ကိုယ်ဆရာရန်ဟီလီကဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီကနေ့ပဲတိုက်တွန်းသွားတာပါ။
ဂျာတာရင်းနေညာပဲထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Dexter Windirat ဖြစ်ပါတယ်။မနက်ဖြန်တောက်ကြနေမနက်ဖက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 48ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190ကနေပြီးတော့နားဆင်နိုင်ပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
Welcome.